Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ Washington မြို့တော် VOA American အတန်းကနေ2019ခုနှစ်စက်တင်ဘာလ9ရက်စနေနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49ဒုကနေဒိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာ engine နိုင်ပါ
မင်္ဂလာမနက်ခင်ပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါမက္ကဆီကိုတောင်ပိုင်းမှာပြင်းထန်တဲ့ငလျင်ကြီးလုခတ်တာကြောင့်သေဆုံးသူအရေအတွက်58ဦးထိရှိသွားပါပြီအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုအာမာဟာရီကိန်းမုန်တိုင်းဝင်တိုက်မဲ့အခြေအနေပေါ်သမရနဲ့တာဝန်ရှိသူတွေအထူးစောင့်ကြည့်နေကြပါတယ်ရခိုင်ပြည်နယ်ကကျန်းပယ်နေနေလုပ်ငန်းတွေကိုထောက်ခံပေးမဲ့လူအပ်နေသူတွေကိုလူသားချင်းစာနာမှုအကူအညီချက်ချင်းပေးရမယ်လို့အမေရိကန်ကပြောပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းစင်စင်ပြီးမှလည်းလက်ရှိရခိုင်အရေးမှာဒေါအောင်ဆန်းစုကြည်နေနဲ့နိုင်ငံတကာနဲ့ပို့ပြီးတော့ဆွေးနွေးတင်ကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ဂျီဟောင်းတဦးကတိုက်တွန်းပြောကြားချက်နဲ့ပတ်သက်လို့အသေးစိတ်ကိုတင်ပြပေးဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့
ဖြစ်နိုင်သလားဆိုတော့အဲ့ဒီလိုဖြည့်ရင်ရောကျွန်တော်တစ်ဖက်နိုင်ငံကဒီလူတွေအားလုံးကိုလက်ခံမှာမလား။ဒါမှမဟုတ်ဒီလိုပြေးလာနေရတယ်ကိုဘလူကင်တွေဖြည့်ရှင်းမလဲဆိုတဲ့ဟာမျိုးပေါ့နော်ဒါချက်ချင်းတုံ့ပြန်မှု
ဒါကတော့ကုလသမဂ္ဂကဖော်ပြနေတဲ့ဒုက္ခသည်အရေးအတွက်ကိန်းကနန်းနဲ့ပတ်သက်ပြီးတော့ဒီရခိုင်ပြည်နယ်ကအာဏာပိုင်တွေကသူတို့ရဲ့သဘောထားအမြင်တွေတုံ့ပြန်ပြောကြားလိုက်တာကိုဆက်သွယ်မေးမြန်းထားတာနဲ့ပတ်သက်ပြီးတော့လည်းတင်ပြပေးဖို့ရှိပါတယ်ရှင်နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လင်းမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မှုတို့ကအရင်ဆုံးပြောပြပါအောင်ရှင
်မက္ကဆီကိုနိုင်ငံတောင်ပိုင်းမှာကြာသပတေးနေ့ညကငလျင်ကြီးလှုပ်ခတ်တာကြောင့်သေဆုံးသူ58ယောက်ထိရှိသွားပြီလို့ဝါဟာကားပြည်နယ်အုပ်ချုပ်ရေးမှူးကတောက်ကြနေမှာပြောပါတယ်။သေဆုံးသူတွေက18ယောက်ဟာမက္ကဆီကိုအရှေ့တောင်ဘက်ဆွမ်းနားမှာရှိတဲ့ဟူချီတန်မြို့မှာသေဆုံးသူတွေဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးအာလီယန်ဒရိုမူရတ်ကသတင်းထောက်တွေကိုပြောပါတယ်။မြို့ဟာအတော်ထိခိုက်သွားပြီးလမ်းတွေပေါ်မှာအပျက်စီးတွေနဲ့ပြည့်နေပါတယ်။ဟူချီတန်မြို့တော်ခန်းမအဆောက်အဦရဲ့အစိပ်ပိုင်းများစုဟာအပျက်စီးပုံတွေဖြစ်သွားပါတယ်။နောက်ထပ်သတင်းအချက်အလက်တွေဝင်လာတာနဲ့မြသေဆုံးသူအရေအတွက်ဆက်ပြီးတိုးနိုင်ခြင်းရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရှေ့တသမားနှစ်ပြင်းရရှိတဲ့ငလျင်ဟာမက္ကဆီကိုနိုင်ငံထိုနာလာမြို့နဲ့ကီလိုမီတာ100လောက်အကွာတောင်ဘက်လမ်းလမ်းပစိဖိတ်ကမ်းရိုးတန်းမှာကြာသပတေးညတကောက်မတိုင်ခင်လှုပ်သွားတာပါ။ဒီငလျင်ဟာနှစ်ပေါင်း100ကျော်တွင်မက္ကဆီကိုမှာလှုပ်ခတ်တဲ့အကြီးမားဆုံးငလျင်ဖြစ်တယ်လို့မက္ကဆီကိုသမ္မတကပြောပါတယ်။
အမေရိကန်တောင်ပိုင်းဖလော်ရီဒါပြည်နယ်ကိုအင်အားဖြင့်ဟာရီကိန်းအာမာမုန်တိုင်းဦးတည်လာနေတာနဲ့အတူသမ္မတဒေါ်နယ်ထရမ့်နဲ့ကက်ဘိနက်ဝန်ကြီးအဖွဲ့ဟာဒီကနေ့စနေနေ့မှာမုန်တိုင်းအရေးပေါ်အစည်းအဝေးကျင်းပဖို့စီစဉ်ထားပါတယ်။ကရေဘီယံကျွန်းဒေသကိုဝင်တိုက်ခဲ့တဲ့အာမာမုန်တိုင်းကြီးကြောင့်အကြီးအကျယ်ပျက်စီးဆုံးရှုံးခဲ့ပြီး21ယောက်ထဏ်မင်းတွေဆုံးခဲ့ပါတယ်။အမေရိကန်ဘက်အခုဦးတည်လာနေတဲ့မုန်တိုင်းဟာအင်မတန်ကြီးမားပြီးပြင်ဆင်မှုတွေကိုအဆင့်အမြင့်ဆုံးလှုပ်ထားတယ်လို့သမ္မတထရမ့်ကတောက်ကြားနေကပြောကြားပါတယ်။ဖလော်ရီဒါပြည်နယ်တောင်ဘက်စွန်းကဖလော်ရီဒါကီးစ်ကျွန်းစုတွေနဲ့ဖလော်ရီဒါကျွန်းဆွယ်ဘက်ကိုအာမာမုန်တိုင်းတနင်္ဂနွေနေ့မနေ့အစောပိုင်းလောက်ဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။နောက်ဆုံးခန့်မှန်းချက်တွေအရဖလော်ရီဒါကီးစ်ဘက်ကိုဟာရီကိန်းပြင်းအားအမြင့်ဆုံးအဆင့်9နဲ့ဝင်မှာဖြစ်ပါတယ်။တောက်ကြနေနေ့လယ်ပိုင်းတုန်းကအာမာမုန်တိုင်းရဲ့ပြင်းအားဟာတနာရီကိုလေတိုက်နှုန်း250လောက်ရှိတယ်လို့အမျိုးသားဟာရီကိန်းစင်တာကခန့်မှန်းခဲ့ပါတယ်။စနေနေ့အစောပိုင်းမှာတော့ကျူဘာနိုင်ငံဘက်ကိုဝင်ရောက်မယ်လို့လည်းခန့်မှန်းထားပါတယ်။မုန်တိုင်းအတွက်ကြိုတင်ပြင်ဆင်မှုတွေကိုအတက်နိုင်ဆုံးလုပ်ထားတယ်လို့ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးဌာနဖီမာတာဝန်ရှိသူတွေက VOA ကိုပြောပါတယ်။ကရေဘီယံကျွန်းနိုင်ငံဖြစ်တဲ့အန်တီဂါအန်ဘာဘူဒာနိုင်ငံမှာအာမာမုန်တိုင်းကြောင့်တကြုံလုံးအပျက်စီးပုံတွေဖြစ်နေပြီလို့ဝန်ကြီးချုပ်ဂက်တန်ဘရောင်းကပြောပါတယ်။ဘာဘူဒာကျွန်းပေါ်ကခန့်မှန်းချက်အဆောက်အဦ95ရာခိုင်နှုန်းလောက်လုံးဝပျက်စီးသွားပြီးဒါမှမဟုတ်ပြိုပြက်သွားပြီလို့ဝန်ကြီးချုပ်ကပြောပါတယ်အခုလေဒီအန်တီဂါအန်ဘာဘူဒာနိုင်ငံဘက်ကိုဟာရီကိန်းပြင်းအားအဆင့်၄ရှိတဲ့ဟိုဇေးမုန်တိုင်းဦးတည်လာနေပါတယ်ရှင်
။အာမာနဲ့ဟာဗီဟာရီကိန်းမုန်တိုင်းတွေရဲ့တန်ကြောင်းအမေရိကန်စီးပွားရေးတိုးတက်မှုဟာလအနေငယ်လျော့သွားနိုင်တယ်လို့စီးပွားရေးဆိုင်ရာစမ်းစစ်လေ့လာတဲ့ IHS Market Company ကပြောပါတယ်။အာမာမုန်တိုင်းဖြတ်သွားပြီးချိန်အထိလေ့လာသူတွေတေချာပေါက်ပြောနိုင်ဦးမှာမဟုတ်သေးဘူးလို့ Bankrate Company က Mark Hamrick ကပြောပါတယ်။ဟာဗီမုန်တိုင်းတစ်ခုတည်းနဲ့ကိုပဲအမေရိကန်စီးပွားရေးဟာတတိယ3လပတ်မှာ1,500ခန့်လုံးကျသွားနိုင်တယ်လို့သူကပြောပါတယ်။အာမာမုန်တိုင်းတန်ကြောင့်တိတာတဲ့ဆွေးရုံမှုဖြစ်မယ်ဆိုတာတန်တရားဖြစ်စရာမရှိဘူးလို့လည်းဆိုပါတယ်ဖလော်ရီဒါပြည်နယ်တစ်ခုတည်းဟာအမေရိကန်ပြည်တွင်းထုတ်ကုန်တန်ဖိုး GDP ရဲ့900ခန့်နှုန်းလောက်ရှိပြီးအမေရိကန်အလုပ်ကိုင်အားလုံးရဲ့600ခန့်နှုန်းရှိပါတယ်ဟာဗီနဲ့အာမာမုန်တိုင်းတွေကြောင့်တတိယ3လပတ်မှာအမေရိကန်စီးပွားရေးတိုးတက်မှုနှုန်းခဏတာနှေးသွားဝယ်ရှိတယ်လို့ PNC ဘဏ်ရဲ့ထိပ်တန်းစီးပွားရေးပညာရှင် Girls Forcher ကပြောပါတယ်ဒါပေမဲ့လည်းဒီနှစ်နှောင်းပိုင်းနဲ့နောက်နှစ်အစောပိုင်းမှာပြန်တက်လာမယ်လို့သူထင်တဲ့အကြောင်းပြောပါတယ်
American ပြည်ထောင်စု Texas ပြည်နယ်မှာ Hurricane Harvey တန်ခံထားရချိန် Florida ပြည်နယ်ကိုအင်အားဖြင့် Hurricane Irma ဦးတည်လာနေချိန်မှာနိုင်ငံတော်ဝန်လူဝင်မှုကြီးကြပ်ရေးဆိုင်ရာအရေးယူဆောင်ရွက်မှုတွေလုပ်မဲ့အစီအစဉ်ကိုဖျက်လိုက်တယ်လို့လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကပြောပါတယ်။ American နိုင်ငံထဲမှာတရားဝင်နေထိုင်ခွင့်အထောက်အထားမရှိသူ 8,400 လောက်ကိုပြစ်မှတ်ထားပြီးစီးနှင်းရှာဖွေမှုတွေကို September လထဲမှာလုပ်ဖို့အစီအစဉ်ရှိတဲ့အကြောင်း American ရုပ်သံ NBC မှာကြာတာရင်းတွေတုန်းကစတင်သတင်းထုတ်ပြန်ခဲ့တာပါ။လူဝင်မှုနဲ့အကောက်ခွန်ကြီးကြပ်ရေးတပ်ဖွဲ့ ICE ရဲ့သမိုင်းမှာအကြီးအကျယ်ဆုံးစီမံချက်ကြီးလို့လဲဆိုပါတယ်အဲ့ဒီတင်ထွက်ပေါ်လာပြီးတဲ့နောက်မှာတော့အာမာမုံတိုင်းအန်ဒီယန်နဲ့ဟာဗီမုံတိုင်းတန်ခံထားရတဲ့အခြေအနေတွေကြောင့်စီစဉ်ထားတဲ့စီမံချက်ကိုအခြေအနေအရပြန်လဲစီစဉ်လိုက်တယ်နိုင်ငံတော်ဝန်စီမံချက်လုပ်ဖို့အစီအစဉ်လောလောဆယ်မရှိဘူးလို့ ICE ကကြေညာချက်ထုတ်ပြန်ပါတယ် January လတည်းကစလို့ Trump အစိုးရက American ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအပြောင်းလဲတွေလုပ်ခဲ့ပြီးတော့တရားမဝင်နေထိုင်သူတွေကိုနေရက်ပြန်ပို့ရေးဦးစားပေးဆောင်ရွက်နေပါတယ်
ယူအေဗရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေနေ့မနေ့ဖက်သတင်းများကိုတိုင်းရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကကြမ်းဖက်လို့ရတွေကိုမြန်မာအစိုးရကနှိမ့်နေတဲ့အပေါ်အမေရိကန်ပြည်ထောင်စုကထောက်ခံပေးမယ်လဲ။လိုအပ်နေသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးရမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကတောက်ကြနေမှာပြောပါတယ်။အကြမ်းဖက်လို့ရတွေကြောင့်အိုးအိမ်ဆုံးထွက်ပြေးရသူတွေကိုလူသားချင်းစာနာမှုအကူအညီပေးမယ်လို့မြန်မာအစိုးရကပြောတဲ့အပေါ်မိမိတို့ကြိုးဆိုကြောင်းဒါပေမဲ့အဲ့ဒီအကူအညီတွေဟာလိုအပ်နေသူတွေစီဖြစ်နိုင်တဲ့များအများဆုံးနည်းလမ်းနဲ့သူတို့ရဲ့အခွင့်အရေးနဲ့ဂုဏ်သိက္ခာကိုအကာအကွယ်ပေးတဲ့အခြေအနေမျိုးနဲ့တကယ်တမ်းရောက်အောင်ပို့ဖို့ဆက်ပြီးတိုက်တွန်းသွားမှာဖြစ်ကြောင်းတောက်ကြနေထုတ်ပြန်ချက်တစ်ခုမှာတမ်မတ်ကြီးဟေလီကပြောထားပါတယ်။အမေရိကန်နိုင်ငံသားရဲ့ဌာနကလည်းရခိုင်မြောက်ပိုင်းကိုလူသားချင်းစာနာမှုအကူအညီတွေပြန်ပေးနိုင်ရေးအပေါ်အထူးအာရုံစိုက်ထားကြောင်းအဲ့ဒီဒေသမှာမတရားလုပ်တာတွေရှိတယ်ဆိုတော့ဆက်ပြီးထွက်လာနေတဲ့စူးစက်ချက်တွေအပေါ်အထူးစိုးရိမ်မိတဲ့ကြောင်းတောက်ကြနေအစောပိုင်းမှာပြောခဲ့ပါသေးတယ်။အမေရိကန်နိုင်ငံသားရဲ့ဌာနအရှိတောင်အရှာကြီးရာဒုတိယလက်ထောက်နိုင်ငံသားရဲ့ဝန်ကြီးပက်ထရစ်မာဖီကသတင်းတော်တွေကိုတယ်လီဖုန်းကနေတဆင့်အဲ့လိုပြောတာပါ။အဲ့ဒီဒေသမှာတင်းမာမှုတွေရောပါသွားရေလို့ဆောင်ကြဖို့သက်ဆိုင်သူအားလုံးကလုပ်ပါလို့လည်းမစ္စတာမာဖီကတိုက်တွန်းပါတယ်။ဩဂုလကလေးကဆိုရင်ကျန်းဖက်လူရတွေကနေလွတ်ဖို့နေဆက်ကိုဖျက်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထပြေးသွားတဲ့ဒုက္ခသည်ပေါင်းဟာအရေအတွက်နှစ်သိန်းကိုကောင်းကောင်းကျော်သွားလောက်ပြီလို့လည်းမစ္စတာမာဖီကပြောပါတယ်။ပြည်တွင်းမှာဥယျာဉ်စုံထပြေးနေရသူအရေအတွက်ကတော့မတိနိုင်ဘူးလို့လည်းသူကဆိုပါတယ်။ဒါပေမဲ့အဲ့ဒီလိုဥယျာဉ်စုံထပြေးရသူတွေထဲမှာအဲ့ဒီဒေသကသူအဆိုအဖြစ်ရိုဟင်ဂျာတွေရောရိုဟင်ဂျာမဟုတ်သူတွေရောပါတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံကအခြေအနေဟာအာဆီယံအရှိတောင်အရှနိုင်ငံတွေအားလုံးပေါ်တည်ရောက်မှုရှိတဲ့အကြောင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးပြန်လည်တည်ဆောက်ဖို့မြန်မာအစိုးရရဲ့ကြိုးပမ်းမှုတွေကိုထောက်ကူပြု၍မြန်မာအစိုးရနဲ့လက်တွဲလုပ်ဖို့ပြင်ဆင်ထားကြောင်းစင်ကာပူနိုင်ငံသားရဲ့ဌာနကလည်းစက်တင်ဘာလ10ရက်နေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံရင်ဆိုင်နေရတဲ့ရိုဟင်ဂျာဒုက္ခသည်ပြဿနာကိုအရေးပေါ်ဖြေရှင်းဖို့ကုလသမဂ္ဂကတောက်ချာနေကတောင်းဆိုလိုက်ပါတယ်။ရိုဟင်ဂျာတွေအလုံးလီးရင်းနဲ့လှည့်ဝင်လာတဲ့အတွက်အရင်ရှိနေတဲ့ဒုက္ခသည်စခန်းတွေမှာလက်ခံနိုင်တဲ့ပမာဏထက်ကိုနှစ်ဆကျော်တိုးပြီးတော့လက်ခံထားရတဲ့အတွက်အခြေအနေမနိုင်မနှင်းဖြစ်နေတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းမှာဘင်္ဂလားဒေ့ရှ်ဘက်ကိုရောက်လာတဲ့ရိုဟင်ဂျာဟာ2,900နီးပါးရှိနေတယ်လို့ကုလသမဂ္ဂကပြောနေပါတယ်
။ The sheer numbers of people who are fleeing Myanmar is overwhelming and about 80% of them are women and children.
မြန်မာနိုင်ငံဘက်ကနေပြေးလာကြသူအရေအတွက်ကအလွန်ကိုများပြားနေပါတယ်။အဲ့ဒီထဲက80ရာခိုင်နှုန်းလောက်ကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ကြတယ်လို့ UNICEF ပြောခွင့်ရသူ Marisi Masigado ကပြောသွားတာပါ။ရခိုင်ပြည်နယ်ဘက်ကနေထွက်ပြေးလာကြရင်းနဲ့တေဆုံသွားသူတွေရှိတယ်လို့တရွာလုံးကိုမိရှို့တာတွေလည်းရှိတယ်လို့မျက်မြင်တွေကပြောနေကြပါတယ်။ August 25ရက်နေ့ကနေဆက်လုံခြုံရေးစခန်းတွေအပေါ်ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့ကအချိန်ကြိုက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ကနင်းမြေရှင်းလင်းရေးတွေလုပ်နေပါတယ်။မျက်မြင်တွေရဲ့ပြောကြားချက်တွေအရအရင်ဖြစ်တွေအရရောဒီအရင်ဖြစ်ခဲ့တဲ့တိုက်ခိုက်မှုပုံစံတွေကိုအခြေခံပြီးတော့တေဆုံးသူဟာ1000ကျော်လောက်ရှိမယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းရေးမှူးရန်ဟီလီကခန့်မှန်းပါတယ်ရှင်
။ကိုလွန်ဘီယာနိုင်ငံမှာပြည်လည်သိမြတ်ကြဖို့ပူယန်မင်းကြီးဖရန်စစ်ကတောက်ကြနေမှာတိုက်တွန်းလိုက်ပါတယ်။90ကျော်ကြာနေပြီဖြစ်တဲ့ပြည်ထင်ပတိပခါကိုအပိဒိုင်အဆုံးသတ်ဖို့ဘယ်လိုကြိုးပမ်းအားထုတ်မှုမျိုးမဆိုအလျှော့ပေးလက်လျောတာတွေမပါဘူးဆိုရင်ကြာရှုံးမှာပဲလို့ပုံရမ်းမင်းကမိန့်ပါတယ်။ငြိမ်းချမ်းရေးအတွက်ဘယ်လိုကြိုးပမ်းမှုမျိုးမဆိုပြန်လည်တင့်မြတ်ရေးပေါ်ယူသားစွာခိုင်မာမှုနဲ့မလုပ်ဘူးဆိုရင်ကြာရှုံးမှုစီဥတီမှာပဲလို့နိုင်ငံလေပိုင်းက Villa Vicencio မြို့ဟင်းလင်းပြည်မှာလုပ်တဲ့ဆူတောင်းပွဲကြီးမှာပုံရမ်းမင်းကမိန့်ကြားသွားပါတယ
်။အိန္ဒိယနိုင်ငံအနောက်ပိုင်း နာရှိခရိုင်ကဆေးရုံတစ်ခုမှာ3လအတွင်းမွေးကင်းစကလေးငယ်135ယောက်တေဆုံးခဲ့ပါတယ်။ဆေးရုံမှာလေဝင်ပေါက်အလုံးလောက်မရှိတဲ့အတွက်ဖြစ်တယ်လို့ဆရာဝန်တယောက်ကပြောပါတယ်။အစိုးရပိုင်းနာရှိစီဗယ်ဆေးရုံရဲ့မွေးကင်းစကလေးတွေကိုအထူးစောင့်ရှောက်တဲ့အဆောင်မှာအခုလိုမျိုးကလေးငယ်အများပြားတေဆုံးခဲ့တာပါ။ဩဂတ်စ်လ1ရက်နေ့မှာတေဆုံးသူ55ယောက်ရှိတယ်လို့ဒေါက်တာ GM Hall ကပြောပါတယ်။လေဝင်ပေါက်မရှိဘူးလို့ဒေါက်တာဟိုးပြောနေပေမဲ့ဆေးရုံတာဝန်ရှိသူတွေကတော့သူတို့ပေါ်ဆတာမဟုတ်ဘူးလို့ညှင်းဆန်ကြောင်းအိန္ဒိယသတင်းတွေမှာဖော်ပြနေပါတယ်ရှင်။အခုဆက်လက်ပြီးတော့သတင်းလွှာတွေကိုတင်ပြမှာပါ။ရခိုင်ပြည်ထနာနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါံဆန်းစုကြည်နေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့တိုင်ပင်ဆွေးနွေးမှုတွေပိုးပြီးလုပ်တင်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းဒက်ရစ်မစ်ချယ်ကတိုက်တွန်းလိုက်ပါတယ်။အမေရိကန်အံလွင့်ဌာနတစ်ခုဖြစ်တဲ့ NPR မှာမနေ့ကဒီရခိုင်ပြည်ထနာအပေါ်အမေရိကန်အစိုးရရဲ့တုံ့ပြန်ပုံကဆလို့မြန်မာနိုင်ငံထဲမှာအကြမ်းဖက်ဝါဒအခြေခံနဲ့အန္တရာယ်ရှိလာနိုင်တဲ့အခြေအနေတွေကိုဆွေးနွေးထားတဲ့အစီအစဉ်ကနေမဆုမြတ်မွန်ကကောက်နှုတ်တင်ပြမှာပါရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေတဲ့ရိုဟင်ဂျာသိမ်းတဲ့ချီရှိနေပြီလို့ကုလသမဂ္ဂကပြောနေချိန်မှာဒီပြဿနာကြီးကိုဘလို့ကင်တွယ်သင့်တယ်လဲဆိုတာကိုအမေရိကန်မှာဩစာညောင်းတဲ့ National Public Radio NPR Radio အသံလွှင့်ဌာနရဲ့အစီအစဉ်တစ်ခုမှာဆွေးနွေးခဲ့ပါတယ်။ဒီလူတွေဟာသူတို့ကိုသူတို့ရိုဟင်ဂျာတွေလို့ခေါ်ပေမဲ့မြန်မာဘက်ကတော့ဘင်္ဂါလီဒါမှမဟုတ်ရခိုင်ပြည်နယ်ကမွတ်စလင်တွေလို့ပဲသတ်မှတ်ပါတယ်။ရခိုင်ပြည်နယ်တဲကပြဿနာတွေရေရှည်ခံတဲ့အဖြစ်ရရှိနိုင်ဖို့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကအရင်တည်းကတွန်းတွန်းတိုက်တိုက်စ조사လုပ်လာခဲ့တယ်လို့ပင်တိုင်ဆွေးနွေးသူတစ်ယောက်ဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းဒက်ရစ်မစ်ချယ်ကပြောပါရယ်ရိုဟင်ဂျာပြဿနာနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြက်ပြက်တသားရက်တီခြင်းမရှိဘူးဆိုတဲ့ဝေဖန်မှုတွေနဲ့ပတ်သက်လို့ဒက်ရစ်မစ်ချယ်ကသူ့ရဲ့သဘောထားကိုခုလိုပြောပါရယ
် I have no doubt about her commitment to principle.and her deep moral character
ရောဇန်စုကြည်ရဲ့ကိုကျင်တရားနဲ့သူ့ရဲ့ယုံကြည်ချက်အတိုင်းဆွဲဆွဲမြဲမြဲလုပ်တတ်တဲ့အပေါ်မှာကျွန်တော်တန်တရားဖြစ်စရာဘာမှမရှိပါဘူးနိုင်ငံထဲမှာသူဘလို့အခြေအနေရင်ဆိုင်နေရလဲဆိုတာကိုသဘောပေါက်ထားဖို့လိုတယ်လို့ထင်ပါတယ်ပြည်ထနာတွေကတိတ်ကိုကြီးမားပါတယ်သူ့အနေနဲ့ကနိုင်ငံရေးသမားတယောက်အနေနဲ့ခေါင်းဆောင်တယောက်အနေနဲ့စဉ်းစားဆုံးဖြတ်နေရပါတယ်ကျွန်တော်အထင်တော့သူ့အပေါ်ဝေဖန်ပြစ်တင်နေကြတာတိတ်များတယ်လို့ထင်ပါတယ်အရင်ဆိုရရလက်ထက်ကဖြစ်ခဲ့ပြီးအခုပိုဆိုးလာတဲ့ကိစ္စတွေအတွက်သူဝေဖန်ခံနေရတာပါ။ဒါပေမဲ့လည်းသူ့အနေနဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့ဆက်သွယ်ဆွေးနွေးတိုင်ပင်နာတွေပို့လို့တင်တယ်လို့ထင်ပါတယ်။ရိုဟင်ဂျာတွေဘက်ကစာနာတဲ့အမြင်နဲ့ဆွေးနွေးပေးတင်ပါတယ်။အဲ့ဒီလိုမလုပ်ရင်ဒါကိုသူ့ဘက်ကဂရုမစိုက်ဘူးဆိုပြီးလူတွေကကောက်ချက်ချပါလိမ့်မယ်။သူ့ဘက်ကဂရုမစိုက်ဘူးဆိုတာတော့လုံးဝမဟုတ်ဘူးဆိုတာကျွန်တော်အသေးချာပြောနိုင်ပါတယ်။ဒါပေမဲ့သူ့လိုဆွေးနွေးပြောဆိုနိုင်စွမ်းရှိတဲ့သူတယောက်ကလက်ရှိမှာတော့ဆွေးနွေးပြောတဲ့အပိုင်းမှာအားနည်းနေပါတယ
်။ရိုဟင်ဂျာတွေဟာဖိနှိပ်ခံနေရတယ်၊လူခွေရချိုးဖောက်ခံနေရတယ်လို့နိုင်ငံတကာကမြင်နေချိန်မှာအမေရိကန်အစိုးရရဲ့တုံ့ပြန်မှုအားနည်းတယ်လို့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။ဒါနဲ့ပတ်သက်လို့ The Atlantic Magazine ကသတင်းတောက် Julia Raffi ခုလိုဆွေးနွေးပါတယ်
။ What's interesting about this is this is happening when we have an administration in the US that has purposely de-emphasized
ဘာတဝဲကလူခွင့်ရေးအခြေအနေတွေကိုတိတ်အဓိကမထားတဲ့အမေရိကန်အစိုးရလက်ထက်မှာအခုဖြစ်နေတာပါအမေရိကန်အရေးကပထမဖြစ်တယ်အခြားအစိုးရတွေကသူ့ပြည်သူတွေကိုဘာလုပ်နေတယ်လဲဆိုတာဂရုမစိုက်ဘူးနောက်တစ်ချက်ကကျိုးစည်းပွားတွေသဘောတူညီချက်တွေကပထမလူခွင့်ရေးကိစ္စကအဲ့ဒီနောက်ကမှလိုက်ပါတယ
် NPC သတင်းဌာနကအမျိုးသားလုံခြုံရေးနဲ့စစ်ရေးဆိုင်ရာသတင်းတောက်ကော့တနီကူဘေကတော့တမရဒေါ်နယ်ထရမ့်ဟာအစ္စလမ်ဘာသာနဲ့မွတ်စလင်တွေကိုမကြိုက်သူဖြစ်တယ်ဆိုတဲ့အချက်ကိုထောက်ပြဆွေးနွေးသွားပါတယ်။အခုဖြစ်နေတဲ့ရိုဟင်ဂျာပြည်ထနာကိုအိန္ဒိချင်းဘင်္ဂလားဒေ့ရှ်အစိုးရရဲ့ကင်တွယ်ပုံနဲ့ပတ်သက်လို့တော့သံအမတ်ကြီးဟောင်းမစ်ချယ်ကအခုလိုသုံးသပ်ဆွေးနွေးပါတယ်
။ Not very well. They don't like to accept this as them as refugees per se and don't allow international organizations UN organizations in there to treat them as such. But this is a major burden.
ဘင်္ဂလားဒေ့ရှ်အစိုးရဘက်ကကင်တွယ်ပုံကတိတ်ကျေနပ်စရာမရှိလှပါဘူး။သူတို့ဘက်ကလည်းဒုက္ခသည်တွေကိုလက်မခံကြပါဘူးသူတို့ကိုဒုက္ခသည်တွေအဖြစ်နိုင်ငံကအဖွဲ့အစည်းတွေကုလသမဂ္ဂအဖွဲ့အစည်းတွေကသတ်မှတ်နေတာကိုမလိုလားပါဘူးဘင်္ဂလားဒေ့ရှ်လိုမဖွင့်ပြိုးတဲ့နိုင်ငံတစ်ခုအတွက်လည်းဒီပြဿနာကြီးကကြီးမားတဲ့ဝင်တော့ဝင်ပိုးကြီးဖြစ်ပါတယ်နောက်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာလည်းအစိုးရအဖွဲ့တွေပြဿနာစိုးရိမ်စရာရှိနေတော့ဒီလိုအခြေအနေတွေကိုစိုးရောက်သမားတွေအားကျလာတာမျိုးဖြစ်လာနိုင်ပါတယ်
ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေရတဲ့အကြောင်းအရင်းတော်တော်များများရှိပေမဲ့လက်ရှိဖြစ်နေတဲ့အခြေအနေမှာတော့မြန်မာနယ်စပ်ကလုံခြုံရေးစခန်းတွေအပေါ်ရိုဟင်ဂျာအကြမ်းဖက်သမားတွေဘက်ကအရင်ဝင်တိုက်ခဲ့တဲ့အတွက်စစ်တပ်ကအင်အားသုံးတုံ့ပြန်လာကြောင်းဖြစ်တယ်လို့ဆွေးနွေးပါရယ် အခုလိုမြန်မာနိုင်ငံမှာဘာသာကိုးကွယ်သူလူနည်းစုတွေအပေါ်ဖိနှိပ်နေမယ်ဆိုရင်အဲ့ဒီသူတွေနဲ့သူတို့အပေါ်သနာဆာနာသူတွေကအစွန်းရောက်စိတ်တွေဖြစ်လာနိုင်တယ်ဆိုတာကိုဆွေးနွေးပွဲအစီအစဉ်ထုတ်လွှင့်နေချိန်မှာပဲတော်တရှင်တယောက်ကမှတ်ချက်ပေးပို့ခဲ့ပါတယ်ဒီအချက်ကို Derek Mitchell ကအခုလိုတုံ့ပြန်ဆွေးနွေးသွားပါတယ
် This is a very major concern it's something frankly I warned the Myanmar government when I was there was a possibilitythat we don't see that there is a militant threat against his their country.
ဒီကိစ္စအတိတ်ကိုစိုးရင်စရာကိစ္စကြီးဖြစ်ပါတယ်။ကျွန်တော်မြန်မာနိုင်ငံမှာရှိနေတော့ကအစွန်းရောက်မှုတွေဖြစ်လာနိုင်တယ်ဆိုတာကိုမြန်မာအစိုးရကိုရှင်းရှင်းပဲသတိပေးခဲ့ပါတယ်။မြန်မာနိုင်ငံအပေါ်စစ်သွေးကြွတွေရဲ့အန္တရာယ်မရှိသေးပေမဲ့ဒီလိုဆက်ဖြစ်နေမယ်ဆိုရင်အရှိအလေပိုင်းမှာဖြစ်တယ်လို့စွန်းရောက်ဝါရကိုအားကျသူတွေအားပေးတယ်လို့ဖြစ်သွားပါလိမ့်မယ်။နောက်တစ်ချက်ကျွန်တော်တို့သိထားတင်တာကမြန်မာဟာ IS စစ်သွေးကြွတွေရဲ့အန္တရာယ်စိုးရင်စရာတိုးလာနေတဲ့အရှေ့တောင်အာရှဒေသထဲမှာရှိပါတယ်ဖိလစ်ပိုင်တောင်ပိုင်းမှာဆိုရင် IS နဲ့ဆက်နွယ်နေတဲ့စစ်သွေးကြွတွေကောင်းထောင်လာပါတယ်မြန်မာနိုင်ငံကိစ္စကမြန်မာနိုင်ငံထဲမှာပဲနေမှာမဟုတ်ပါဘူးတခြားနိုင်ငံတွေစီပါကူးဆက်ပါတယ
်2012ခုနှစ်ကနေ2016ခုနှစ်အထိမြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီးတာဝန်ထမ်းဆောင်ခဲ့တဲ့ Derek Mitchell ဖြစ်ပါတယ်လက်ရှိမှာတော့သူဟာအမေရိကန်အခြေစိုက်ငြိမ်းချမ်းရေး Institute USIP ရဲ့အာရှအစီအစဉ်ဆိုင်ရာအကြီးအကဲအကြံပေးတာဝန်ကိုယူထားပါတယ်ရှင်
မဆုမြမမရှင်ဒီလိုမျိုးဒီရခိုင်ပြည်နယ်အရေးဆွေးနွေးပွဲအစီအစဉ်တင်နေတဲ့အတူဒီအိမ်နီးချင်းဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုမွတ်စလင်ဒုက္ခသည်တွေတိမ့်နေချီပြီးတော့ထွက်ပြေးခိုးလုံနေရတယ်ဆိုတဲ့အကြောင်းကုလသမဂ္ဂအဖွဲ့အစည်းကခန့်မှန်းပြောဆိုထားတဲ့အရေးအတွက်ဟာလက်တွေမှာထက်ပိုပြီးတော့များလွန်းနေကြောင်းနေကြားဆောင်ရဲအရာရှိတွေနဲ့မောင်းတော်မျိုးအုပ်ချုပ်ရေးအာဏာပိုင်တွေကပြောတဲ့အကြောင်းကိုဆက်ပြီးတော့တင်ပြမှာပါအပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင်
ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းလုံညုံကြီးရဲကင်းတွေကို ARSA ရေဂျာအကြမ်းဖက်အုပ်စုကဝင်ရောက်တိုက်ခိုက်ခဲ့ပြီးမြန်မာလုံညုံကြီးတပ်ဖွဲ့တွေကလည်းနေမြေရှင်းလင်းရေးလှုပ်လာချိန်မှာဒေသခံမွတ်စလင်တွေအိုးအိမ်ဆွန့်ကွာထွက်ပြေးနေကြပါတယ်အကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီးနောက်ဒီကနေ့အချိန်အထိဒေသခံမွတ်စလင်2,000-3,000လောက်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုးလုံသွားတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကခန့်မှန်းပြောဆိုနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကဒုက္ခသည်စခန်းနှစ်ခုမှာဒုက္ခသည်အစ်စ်တွေထပ်ရောက်လာပြီးသူတို့အတွက်ရေးပေါ်နေထိုင်စရာတွေလိုအပ်နေတယ်လို့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီရဲ့ပြောခွင့်ရအမျိုးသမီးဒူနီယာအက်စလမ်ခန်ကပြောပါတယ
် The two refugee camps in Bangladesh Kutupalang and Neapara that were previously home to 34,000 Rohingya refugees
Bangladesh နိုင်ငံမှာရှိတဲ့ Kutupalang ဒုက္ခသည်စခန်းနဲ့ Neapara ဒုက္ခသည်စခန်းမှာအရင်ကတည်းက Rohingya ဒုက္ခသည် 3,000-4,000 လောက်ရှိနေပါတယ်အခုအစ်စ်ထောက်ရောက်လာတဲ့ဒုက္ခသည်တွေနဲ့ပါဆိုရင်လူဦးရေနှစ်ဆကျော်တိုးသွားပြီးအလုံး9,000ကျော်ရှိသွားပါတယ်သူတို့အတွက်အရေးပေါ်လိုအပ်တာကနေထိုင်စရာရွက်ပြင်တဲတွေဖြစ်ပါတယ
်တကြော့ပြန်အကြမ်းဖက်မှုဖြစ်ပြီးနှစ်ပတ်လောက်ရှိလာတဲ့အခုလိုချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ရခိုင်မြောက်ပိုင်းကမွတ်စလင်အရေးအတွက်2,000-3,000လောက်ရှိတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကခန့်မှန်းပြောဆိုနေတဲ့အရေးအတွက်ဟာလက်တွေ့မှာထက်များလွန်းကြောင်းမောင်းနှုံမြို့နယ်နေကြားဆောင်ဒုရဲမှူးကြီးဆိုမြင့်ဦးက VOA ကိုပြောပါတယ
်အဲ့ဒါတော့ပြောလို့တော့ခက်တယ်ခင်ဗျာသို့တော့သူတို့ပြောတယ်လို့အဲ့လောက်တော့မရှိနိုင်ပါဘူးခင်ဗျာဘာလို့လဲဆိုတော့ပြီးခဲ့တဲ့ကျွန်တော်တို့9 October 2016ဖြစ်စဉ်တော့လေ 6,000-9,000 လောက်တပတ်နိုင်ငံရောက်တယ်ဆိုပြီးတော့တကယ်တကယ်မြေပြင်ကွင်းဆင်းလိုက်တဲ့အချိန်မှာကိုယ့်ဘက်နိုင်ငံကိုကူးသွားတာမဟုတ်ဘဲနဲ့မိမိတို့နဲ့ရင်းနှီးတဲ့လူဆွေမျိုးမိတ်ဆက်ကရှိတဲ့ကြီးရွာတွေကိုပေါင်းနေတာရှိတဲ့အတွက်သူတို့ပြောတဲ့အရေးအတွက်ရဲ့3ချိုး4ချိုးလောက်ကကျွန်တော်ဒီမှာရှိပြီးတော့1ချိုးလောက်ကသာတပတ်ကိုသွားတဲ့အနေအထားမျိုးတွေ့ရပါတယ်နော်အခုလဲသူတို့ပြောနေတဲ့အနေအထားရဲ့ကျွန်တော်တင်ပါတယ်ဖြတ်ဝဲသုံးမှု3ချိုး4ချိုးလောက်ကတော့ဒီမှာပဲရှိပြီးတော့ကျန်တာတော့တပတ်ကိုရောက်ရှိအောင်ရောက်ရှိနိုင်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးသွားတယ်ဆိုတာခံမှန်းပြောဆိုမှုသာဖြစ်တယ်လို့မောင်းနှုံးမျိုးနဲ့အထွေထွေအုပ်ချုပ်ရေးမှူးဦးရဲထွတ်ကပြောပါတယ်အဲ့
လိုမျိုးရှိတယ်အဲ့လိုမျိုးပြောလို့မရဘူးမှန်လားပဲရှိပြီတော့အဲ့လိုပြောလို့မရဘူးဘာ
ရခိုင်ဒေသနေဆက်မှာပြည်ပကတွေဖြစ်လာလို့ဒေသခံမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတိုင်းဘင်္ဂလားဒေ့ရှ်နေကြားဆောက်တပ်ကအကြောင်းကြားဝေဖန်ကန့်ကွက်မှုတွေလုပ်လို့ရှိပြီးဒီတစ်ခေါက်မှာစောရကတက်တာမျိုးမကြရသေးကြောင်းဒူရဲမှူးကြီးစိုးမြင့်ဦးကပြောပါတယ
်အဲ့ဒီလိုပြည်ရင်ရောကျွန်တော်တဖက်နိုင်ငံကဒီလူတွေအလုံးကိုလက်ခံမှာမလားဒါမှမဟုတ်ဒီလိုပြည်လာနေရတွေကိုဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတဲ့ဟာမျိုးပေါ့နော်ဒါချက်ချင်းတုံ့ပြန်မှုတစ်ခုကိုရှိလာမယ်ထင်တယ်ကြောက်လူကြီးများစွာသူတို့နိုင်ငံနဲ့ဝင်လာတာဒီနေ့ဒီချိန်ဒီလေတစ်ဖက်နိုင်ငံကဒီကွဲလောက်တာမရှိသေးဘူးလေအဲ့တော့ကျွန်တော်တို့ထဲသွင်းစဉ်းစားမယ်ချက်ဒီပါခင်ဗျာ
ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာချန်စီယိုကာထားပေမဲ့အပြည့်အစုံမကန့်ရန်ရသေးတာကြောင့်ရေလမ်းကုန်းလမ်းတွေကတဆင့်ထွက်ပြေးနိုင်ပြီးအတော်များများကမြန်မာပြည်ဘက်မှသာရှိနေနိုင်ကြောင်းဒူရဲမှုကြီးစိုးမြင့်ဦးကရှင်းပြပါတယ်
။အဲဒါနယ်စပ်ချန်စီယိုဖြတ်ကျော်ပြီးသွားတာလည်းရှိနိုင်တယ်လို့ရေကြောင်းနဲ့လည်းထွက်တာမျိုးရှိနိုင်တယ်ခင်ဗျ။သူကရခင်တော့ကလည်းဒီလိုဆက်လေတွေနဲ့ထွက်ပြေးခဲ့ကြတဲ့အစင်လာရှိခဲ့ဦးတယ်လေ။အဲဒါအရေးအတွက်တော့ခံမမှုတော့ခံမယ်ခင်ဗျ။ဒါပေမဲ့တော်တော်များများကတော့မောင်တော့တောင်ကျမ်းမြောင်ကျမ်းဒေတာထဲမှာပဲမိဇယားတို့တခြားသူတို့အစဉ်ပြေမဲ့နေရာလေးတွေမှာတော့ပုံချောင်နေတဲ့နေထိုင်မျိုးတွေလည်းရှိရခင်ဗျ။
အခုလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်နိုင်ငံတကာရွှေပြောင်းအခြေချသူများအကူအညီပေးရေး IOM အဖွဲ့ကအရေးပေါ်အကူအညီဒေါ်လာ100,000ပေးသွားမယ်လို့ကြေညာထားပါတယ်။မောင်တော့မြို့နယ်တောင်ပြိုလက်ဝဲကွမ်းသီးပင်တဲကြောင်မိဒိုက်စတဲ့ဒေတာကနေထွက်ပြေးသွားကြသူတွေဟာမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မိုင်းတိုင်း31ကနေ35ကြားမှာလူ3,000လောက်ယာယီတဲတွေနဲ့တရမဝင်နေထိုင်လျက်ရှိကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။မြန်မာနယ်စပ်ရခိုင်ပြည်နယ်မှာတော့ဒေသခံမွတ်စလင်တွေဟာသူတို့ကိုသူတို့ရိုဟင်ဂျာတွေလို့သတ်မှတ်ခေါ်ဝေါ်ကြပေမဲ့မြန်မာအစိုးရကတော့ဒါကိုလက်မခံဘဲသူတို့ဟာဘင်္ဂလီတွေသာဖြစ်တယ်လို့ကြေညာထားပါတယ
်။ကိုညာဝင်းအောင်ပါရှင်ဒီတော့တွင်မှာပဲရခိုင်ပြည်နယ်မှာအနိုင်ကျင့်နှောက်ယှက်နေသူတွေအနေနဲ့ဗုဒ္ဓမြတ်စွာဘုရားရဲ့စာနာကူညီမှုလမ်းစဉ်ကိုအောက်မေ့သတိရဖို့နိုဘယ်ညဉ့်ဉိုင်းဆုရှင်ဖုန်တော်ကြီးဒလိုင်းလာမကတိုက်တွန်းလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံရုံးပုဂ္ဂိုလ်ရဲ့ဒူးဝင်ကြီးဒီဥက္ကမောင်တင်တဲ့အတူဘာသာပေါင်းစုပ်ချစ်ကြည်ရေးအဖွဲ့ကလည်းရခိုင်ပြည်နယ်ကိုရောက်ရှိနေပြီးတော့နှစ်ဖက်အတိုင်းဝိုင်းရဲ့သဘောထားအမြင်တွေကိုတွေ့ဆုံမေးမြန်းဆွေးနွေးနေပါတယ်။အကြောင်းစုံကိုဆက်ပြီးတော့နားဆင်ပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘေးလွယာထွက်ပြေးလာကြတဲ့ရခိုင်နဲ့အခြားတိုင်းရင်းသားတွေအပါအဝင်ဟိန္ဒူဒုက္ခသည်အရေးအတွက်3,000နီးပါးရှိနေကြောင်းမြန်မာအစိုးရကထုတ်ပြန်ထားပါတယ်။တကြောပြန်ဖြစ်လာတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လုံခြုံရေးတပ်တွေဘက်ကအပြင်းထန်ပြန်လည်နှိမ်နင်းနဲ့နယ်မြေရှင်းလင်းရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုထွက်ပြေးလာတဲ့မွတ်စလင်ဒုက္ခသည်အရေးအတွက်ဟာနှစ်ပတ်အတွင်း9,000ကျော်ရှိသွားပြီလို့ကုလသမဂ္ဂကမနေ့ကတရားဝင်ထုတ်ပြန်ထားပါတယ်။အခုလိုမွတ်စလင်ဒုက္ခသည်တွေအများအပြားနေဆက်ဘက်ကိုထွက်ပြေးခိုလုံနေရတယ်ဆိုတဲ့နိုင်ငံတကာသတင်းတွေကိုတွေ့မြင်ကြားသိရပြီးတဲ့နောက်သူ့အနေနဲ့အခြေအနေတွေကိုအလွန်စိတ်မကောင်းဖြစ်ရကြောင်းအိန္ဒိယမြောက်ပိုင်းကန်ဘရာဟိလ်မြို့လေးစိတ်ကိုရောက်ရှိလာတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖုန်းတော်ကြီးဒလိုင်းလာမာကသတင်းတောက်တွေကိုအခုလိုပြောပါတယ
်။ Those people you see who sort of harassing some muslim then they should remember buddha
muslim တွေကိုအနိုင်ကျင့်နှောက်ယှက်နေတဲ့လူတွေအနေနဲ့ဗုဒ္ဓဘုရားကိုသတိရသင့်ပါတယ်ဒီလိုခြေနေမျိုးမှာဗုဒ္ဓအနေနဲ့ဒီသနာစရာကောင်းတဲ့ muslim တွေကိုအကူအညီပေးမှသိကြပါတယ်ဒီခြေနေနဲ့ပတ်သက်ပြီးတော့တိတ်ကိုစိတ်မကောင်းဖြစ်မိပါတယ
်ဒီတော်တွင်စက်တင်ဘာလ9ရက်နေ့ကရခိုင်ပြည်နယ်ကိုစတင်ရောက်ရှိလာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးဒုတိယဝန်ကြီးဦးခင်မောင်တင်တဲ့အတူလိုက်ပါလာတဲ့ဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့ခေါင်းဆောင်တွေဟာနှစ်ဖက်အတိုင်းဝိုင်းကြားတွေ့ဆုံဆွေးနွေးမှုတွေပြုလုပ်နေရမှာမနေ့တောက်ကြနေ့ကစစ်တွေမျိုးမှာဒေသခံလူထုနဲ့ဆွေးနွေးပွဲပြုလုပ်ခဲ့ပါတယ်။ရခိုင်ပြည်နယ်မှာနေထိုင်ကြီးပြင်းလာတဲ့နှစ်ပေါင်း60အတွင်းအခုလိုမျိုးကြီးမားတဲ့ပဋိပက္ခမျိုးမကြုံတွေ့ခဲ့ရဘူးလို့ဆိုတဲ့အောင်မင်္ဂလာမွတ်စလင်ရက်ွက်ကဦးအောင်ဝင်းကတော့အခုလိုဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့ကြီးရဲ့ကြိုးပမ်းမှုတွေကိုယုံကြည်မှုရှိပေမဲ့လက်တွေ့အခြေအနေမှာဖြေရှင်းလို့ရနိုင်အောင်မဟုတ်ဘူးလို့မြင်ကြောင်းအခုလိုပြောပါတယ်
။ကျွန်တော်တို့အောင်မင်္ဂလာမှာဤတွေ့တော်ဘူးတော့မဆွေးနွေးလိုက်ရဘူးခင်ဗျာ။ဒီနေ့မှမှကျွန်တော်တို့ Islam ဘာသာဝင်တွေမှာနေထူးနေမဲ့ဆိုလို့ဘာသာမှာနှစ်ခုနေရပေးရှိတာတစ်ခုကတော့ဒီ Sabaid ခေါ်တဲ့ဤတဲ့နောက်တစ်ခုကဒီ Bakri ဤတဲ့ဤနှစ်ခုပေးရှိတာအဲ့ဒါကြောင့်ကျွန်တော်ကတော့ဒီဘာသာပေါင်းစုံချစ်ချင်းဆိုတာလည်းလောလောဆယ်ချိန်လေးမှာမထင်နိုင်သေးဘူးလို့ကျွန်တော်ထင်တယ
်။စက်တင်ဘာလ9ရက်နေ့ကရသိပ်တောင်မြို့ကိုရောက်ရှိချိန်မှာလဲရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူအပါအဝင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးဒုတိယဝန်ကြီးဦးခင်မောင်တင်တဲ့အတူလိုက်ပါလာတဲ့ဘာသာပေါင်းစုံချစ်ချင်းညီညွတ်ရေးအဖွဲ့ခေါင်းဆောင်တွေကိုဒေသခံရခိုင်လူမျိုးတွေကပြင်းပြထန်ထန်ဆန္ဒပြခဲ့ကြပါတယ်။သူတို့ဆန္ဒပြရတဲ့အကြောင်းရင်းကိုဘူးတိထောင်မှနေထိုင်တဲ့ဦးထွန်းအောင်သိန်းကအခုလိုပြောပြပါတယ်။
ဒီဖြစ်စဉ်ကကျွန်တော်တို့ပါတာရေးဖြစ်တဲ့ဖြစ်စဉ်မဟုတ်ဘူးလူမျိုးရေးဖြစ်တဲ့ဖြစ်စဉ်မဟုတ်ဘူးအခုဖြစ်နေတဲ့ဖြစ်စဉ်ကနေမီလူအကျဉ်းဖက်တဲ့ဖြစ်စဉ်ဖြစ်တဲ့အကြောင်းနေမီလူအကျဉ်းဖက်မှုကိုရောကြတော်စီကိုအတွက်ကိုပါတာရေးဖက်ကိုပြောင်းလာရဲဆိုပြီးတော့ဒီလူတို့ကအဲ့ဒီလို ယူဆနေတဲ့အကြောင်းအင်းကြီးစင်နာကြောင့်ဖြစ်ပေါ်တာလို့အဲ့လိုပဲသိရပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေမှန်တွေဘာသာပေါင်းစုံအဖွဲ့သိရှိဖို့နဲ့ပြည်ရင်းပြည်ပမှာဒီဖြစ်စဉ်တွေကိုကြဲကြဲပြန့်ပြန့်သိရှိအောင်ဆောင်ရွက်နိုင်ဖို့အခုလိုလာရောက်တာဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးဒုဝန်ကြီးဦးခင်မောင်တင်ကဒေသခံတွေနဲ့တွေ့ဆုံရမှာပြောကြားခဲ့ပါတယ်ရှင
်ဒေါ်ရရှင်များရှင်ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခန့်တွေနဲ့ပတ်သက်လို့သတင်းအချက်အလက်များတွေဖျက်ချီမှုတွေဟာပြဿနာရဲ့တစ်စိတ်တစ်ပိုင်းဖြစ်လာနေတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။သတင်းမားတွေအထူးရောင်တွေကြောင့်သွေးထိုးလှုပ်ဆော်မှုတွေမဖြစ်အောင်ဘာတွေလုပ်နိုင်မလဲ။နိုင်ငံတကာမှာမြန်မာနိုင်ငံရဲ့ပုံရိပ်မထိခိုက်အောင်လုပ်နိုင်မယ့်နည်းလမ်းတွေဘာတွေရှိမလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3855 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
ပေါင်းတရာကျော်အတွင်းအပြင်းထန်ဆုံးဖြစ်တဲ့ပြင်းအား 8.2 ရှိတဲ့ငလျင်တစ်ခုဟာမက္ကဆီကိုနိုင်ငံတောင်ပိုင်းမှာကြာသပတေးနေ့ညဘက်ကလှုပ်ခတ်ခဲ့တဲ့အတွက်သေဆုံးသူဥယေဟာ100နီးပါးရှိနေပြီဖြစ်ကြောင်းအာဏာပိုင်တွေကပြောပါတယ်ဒီငလျင်ကြောင့်လဲဆူနာမီရေလိုင်းဖြစ်ပေါ်တဲ့တပ်ဒီပေးချက်တွေလည်းရှိနေတာပါကိုကြောင်လင်းကအကြောင်းစုံကိုပြောပြမှာပါရှင
်မက္ကဆီကိုနိုင်ငံတောင်ပိုင်းပစိဖိတ်ကမ်းရိုးတန်းမှာကြာသပတေးနေ့ညတကောင်ချိန်တိုင်ငယ်မိနစ်အနည်းငယ်အတွင်းမှာအင်အားပြင်းထန်တဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့ပြီးကန်ယိုရန်တဝိုက်မှာရှိတဲ့မြို့တွေကအိမ်တွေ၊ကျောင်းတွေ၊ဆေးရုံတွေပါထိခိုက်ပျက်စီးခဲ့ရပါတယ်။ပြင်းအား 8.2 ရှိတဲ့အဲ့ဒီငလျင်တန်းကြောင့်သေဆုံးသူဥယျာဉ်ဟာ58ဦးရှိတယ်လို့အာဏာပိုင်ဘက်ကလောဆယ်တီးပြချက်ထုတ်ထားပါတယ်။ဒါပေမဲ့လည်းတိတမကသေဆုံးမှုတွေရှိနေတယ်လို့လည်းဆိုပါတယ်။ထိုနားလာမြို့ရဲ့မိုင်60အကွာလောက်မှာအဲ့ဒီငလျင်လှုပ်ခတ်ခဲ့တာဖြစ်ပြီးသေဆုံးခဲ့တဲ့သူတွေထဲမှာဟိုကာကာနဲ့ချီယာပတ်စ်မြို့ကလူတွေကလောဆယ်အများစုပါငလျင်လှုပ်ခတ်မှုကိုကြုံတွေ့ခဲ့ရတဲ့ဒေသခံအမျိုးသမီးတူကတော့သူ့ဘဝမှာမကြုံမှုတဲ့ကြောက်မဲ့ဖွယ်ရဲ့အတွေ့အကြုံပဲလို့ဆိုပါတယ
်။ Escuchaban los rugidos en el edificio y no había luz.
အဆောက်အုံဒီအကွဲတဲ့အတန်းတွေကိုကြားရပြီးတော့မီးတွေလည်းပြတ်သွားတယ်။အဲ့ဒါနဲ့ကျမလည်းတငယ်ချင်းတယောက်ကိုဆွဲထားပြီးတော့ငိုတော့တာပါပဲ။ဘာလို့ငိုတာလဲဆိုတော့ဒီအဖြစ်အပျက်ကကျမအတွက်အရန်ချောက်ဖို့ကောင်းတယ်။အထိတ်တလန့်အတွေ့အကြုံတွေအရင်ကရှိခဲ့ဘူးတဲ့ဆိုပေမဲ့အခုလိုအိန္ဒိယတွေအကွဲထွက်လာတဲ့အတန်းတွေမီးတွေပြတ်တောက်သွားတာတွေလူတွေအများကြီးခံစားရတာမျိုးတွေကကျမတစ်ခါမှမကြုံဘူးပါဘူး
။ဒေသခံမျိုးသားတူကလည်းအဟောဘကောင်းတဲ့ငလျင်တွေ့ကြုံကိုရှင်းပြပါလေ
။ Identification me ya tu me levanté y me puse la chamarra.
ကျွန်တော်ချက်ချင်းသိလိုက်တယ်ဗျာ။ဒါငလျင်လှုပ်တာပဲလို့တခါတည်းအနှွေးတွေကောက်ဆွတ်ရုပ်မြင်သံကြားကိုပိတ်ပြီးလမ်းမပေါ်ကိုထွက်ခဲ့လိုက်တယ်။ကျွန်တော်လိုပဲအိမ်ထဲကနေလူတွေအကုန်လုံးလမ်းမပေါ်ကိုကမန်းကနနဲ့ထွက်လာလိုက်ကြတာ။အားလုံးညအိတ်တဲ့အဝတ်စားတွေနဲ့ပဲ။ရရပစ္စည်းတွေကိုဆွဲပြီးထွက်လာလိုက်ကြတာ။တော်တော်ပြင်းတဲ့ငလျင်ပဲ
။မက္ကဆီကိုသမ္မတပညာညက်တို့ကတော့ဒီငလျင်ဟာနှစ်တရာအတွင်းအပြင်းထန်ဆုံးပဲလို့ပြောပါတယ
် Hasta hace unos minutos se estimaba que había sido
လင်းလှုပ်ပြီးမကြခင်ထွက်လာတဲ့ခမန်းချက်ကပြင်းအား 8.4 ရှိတယ်လို့ဆိုပါတယ်နောက်ဆုံးသိရတဲ့တွက်ချက်မှုကတော့ 8.2 ပါဒါဟာနှစ်ပေါင်းတရာအတွင်းမက္ကဆီကိုနိုင်ငံမှာအကြီးမားဆုံးလှုပ်ခတ်ခဲ့တဲ့ငလျင်တစ်ခုဖြစ်ပါတယ
်အပြင်းထန်ဆုံးလှုပ်ခတ်ခဲ့တဲ့နေရာနဲ့မိုင်650လောက်အကွာမှာရှိတဲ့မက္ကဆီကိုစီးတီးမြို့တော်နဲ့ဂွာတီမာလာစီးတီးမြို့တွေကပါအဲ့ဒီငလျင်လှုပ်ခတ်မှုကိုခံစားခဲ့ရတာပါဒီငလျင်လှုပ်ခတ်မှုကြောင့်ဆူနာမီရေလိုင်း3မီကျော်ဖြစ်ပေါ်ခဲ့တယ်လို့ Pacific Tsunami Threat Page ဌာနကပြောပါတယ်။1985ခုနှစ်တုန်းကလည်းမက္ကဆီကိုနိုင်ငံမှာပြင်းထန်တဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့ပြီးတော့အဲ့ဒီမှာလူတွေထောင်ထဲချီပြီးတော့သေဆုံးခဲ့ရပါတယ်။မနေ့ကလှုပ်ခတ်တဲ့ငလျင်ကြောင့်အမေရိကတိုက်အလဲပိုင်းနိုင်ငံတော်တော်များများမှာဆူနာမီလိုင်းနေဖြစ်လာမယ်လို့ American Tsunami Line Threat Page ဌာနကအစပိုင်းမှာကြေညာခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့အဲ့ဒီကြေညာချက်ကိုပြန်ပြီးတော့ရုပ်သိမ်းခဲ့ပါတယ်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာပါရှင်မြန်မာစံတော်ချိန်မနက်6:00နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00နာရီထိဆက်လက်ထုတ်လွှင့်နေပါတယ်ကျွန်မတို့အစီအစဉ်တွေကိုရေဒီယိုအပြင် Facebook စာမျက်နှာဖြစ်တဲ့ VOE Burmese News နဲ့ကျွန်မတို့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေတိုက်ရိုက်နားဆင်နေကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မှုရှိပါတယ
်နှွေတစ်ပါပကောမေတ္တမာလာအမေချစ်မွေးနေ့ကျုံချီကာဂိုကလောင်ဓာရင်နဲ့မိတုတ်ကိုကင်ငါဖွားရော့တဲ့
ဒါကတော့မြမသတင်းစာနယ်ဇင်းလောကမှာဂုံယူပွဲရာစာရေးဆရာမကြီးဒေါခင်မျိုးချစ်အကြောင်းတင်ပြထားတဲ့အမျိုးသမီးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါအပြင်သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းထုတ်လွှင့်ပါပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြမနိုင်ငံဆိုင်ရာဆောင်းပါးတချို့ကိုမူရင်းအာပေါ်မပြတ်ကိုကြော်ကြော်သိန်းကကောက်နှုတ်တင်ပြမှာပါရှင်
eurasiareview.com website မှာဖော်ပြထားတဲ့ Burma Current Developments The Army Holds Key ဆိုတဲ့ဆောင်းပါးရှင် CS ခပူးဆွန်မီရဲ့တုံးသက်ချက်ဆောင်းပါးကိုအရင်ဆုံးကောက်နှုတ်တင်ပြပါမယ်။ရွေးကောက်ပွဲမှာဒေါန်ဆန်းစုကြည်အပြတ်သက်အနိုင်ရပြီးတဲ့နောက်သူ့မှာဦးစားပေးလုပ်ငန်းသုံးခုရှိခဲ့ပါတယ်။၁ကလူမျိုးစုပြန်လည်တည်မြှင်ရေး၊၂ကအခြေခံဥပဒေပြင်ဆင်ရေးနဲ့၃ကစီးပွားရေးတိုးတက်ဖို့ဖြစ်ပါတယ်။လူမျိုးစုပြန်လည်တည်မြှင်ရေးအတွက်2008အခြေခံဥပဒေရဲ့အကန့်အသတ်တွေအောက်မှာဒေါန်ဆန်းစုကြည်ဟာပါပါနက်နက်လုပ်ပြီးတိုးတက်မှုတချို့ရခဲ့ပါတယ်။ဒါပေမဲ့စီးပွားရေးပိုင်းမှာတော့ဖွံ့ဖြိုးမှုဆက်နေကြနေပြီးအကြောင်းကားတော့စစ်ဖက်ပေါ်မှာအဓိကတည်မီနေတဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုအားနည်းလို့ဖြစ်ပါတယ်။အခြေခံဥပဒေပြင်ဆင်ရေးကလည်းစစ်ဖက်ကအခရာကျနေပြီးတိတ်မကြခင်အနာဂတ်မှာရှော့ပေးမဲ့ပုံရှိတာကြောင့်ခီးရှည်ကြီးတွားရအောင်မှာပါ။ဒီအခြေအနေတွေအောက်မှာပဲ Aragon Rohingya Salvation Army လို့ခေါ်တဲ့အကြမ်းဖက်အဖွဲ့ကရဲကင်းစခန်းတွေကိုတိုက်ခိုက်တာကြောင့်စစ်ဖက်ကအပြင်းထန်တုံ့ပြန်တာကနေ Rohingya အကြက်တဲပေါ်လာပြီးလွဲချော်တဲ့အကြောင်းတွေနဲ့မြန်မာနိုင်ငံဟာနိုင်ငံတကာမျက်နှာစာမှာထင်ရှားလာပါတော့တယ်။ကုလသမဂ္ဂတွင်မှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အစီရင်ခံစာဩဂုတ်လ23ရက်နေ့မှာထွက်လာပြီးတဲ့နောက်ဩဂုတ်လ25ရက်နေ့မှာ ARS ရဲ့အကြံဖက်အဖွဲ့ရဲ့တိုက်ခိုက်မှုဖြစ်တာပါ။အဲဒီနောက်အစိုးရရဲ့တုံ့ပြန်ချက်နဲ့တပ်မတော်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေအပေါ်နိုင်ငံတကာသတင်းမီဒီယာတွေအထူးအာရုံစိုက်နေကြသလိုကမ္ဘာတဝန်းလူ့အခွင့်အရေးအဖွဲ့တွေရဲ့ပြစ်တင်ဝေဖန်တာကိုခံရပါတယ်။စစ်စင်ရေးတွေကိုချက်ချင်းရဆိုင်ဖို့တောင်ဆန်းစုကြည်နဲ့အစိုးရအဖွဲ့အပေါ်အပြင်းထန်ဖိအားပေးနေကြသလိုရေလိုနဲ့ရေရှည်ကာလအတွက်လူသားချင်းစာနာမှုအထောက်ပံ့နဲ့ဖွံ့ဖြိုးတိုးတက်ရေးအကူအညီတွေကိုပေးဖို့လည်းတောင်းဆိုနေကြပါတယ်။အကန့်အသတ်တွေနဲ့ရထားတဲ့ဘောင်တွင်းမှာလက်ရှိအစိုးရဟာတပ်မတော်နဲ့ဟန်ချင်းကြီးဆက်ဆံရေးရဖို့ကြိုးစားထိန်းသိမ်းနေပုံရပါတယ်။ဒါပေမဲ့လည်းငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတပ်မတော်ဘက်ကလှုပ်လာတဲ့အဟန့်အတားတွေအ धिक လူမျိုးစုအဖွဲ့တို့အပေါ်ထိုးစစ်ဆင်နေတာတွေနဲ့ရိုဟင်ဂျာတွေပေါ်လက်ရှိလုပ်နေတဲ့စစ်ဆင်ရေးတွေအရဆိုရင်စစ်ဖက်ရက်ဖက်ဆက်ဆံရေးဟာလက်ရှိမှာပြည့်ပြည့်ပုံမရပါဘူးအစိုးရဟာတပ်မတော်ကိုကင်တွယ်ဖို့ရာအာဏာပြီးချိနဲ့နေပါတယ်ဒေါန်ဆန်းစုကြည်အာဏာရအောင်ဝန်ဝန်ကြိုးပမ်းပေးခဲ့သူတွေဟာသူ့အပေါ်မှာမျှော်လင့်ချက်ကြီးကြီးမားမားထားကြပြီး2008ခြေခံဥပဒေကသူ့အပေါ်ကန့်သက်ထားတာတွေကိုသတိထားမိကြပုံမရပါဘူးသူမှရှိတဲ့လူပန်ခွင့်အာဏာကိုတော့သူကအသုံးပြုထားပါတယ်ဥပမာစစ်တပ်ကအများစုပါဝင်တဲ့အမျိုးသားကာကွယ်ရေးနဲ့လူမျိုးရေးကောင်စီကိုမခေါ်ပါဘူးကံပြင်းမြောက်ပိုင်းမှာစီအုပ်ချုပ်ရေးကြေညာခွင့်မပြုပါဘူး။ဒါပေမဲ့ပြင်းထန်တဲ့စစ်စင်ရေးတွေကဆက်ဖြစ်နေသေးပါ။လူတွေအာရုံစိုက်နေတဲ့ရိုဟင်ဂျာပြည်ထောင်စုကိုချက်ချင်းကင်တွယ်ဖြစ်ရှင်းမှုလိုပါတယ်။စီးပွားရေးတိုးတက်ဖို့ဒေါန်ဆန်းစုကြည်အနေနဲ့အများကြီးလုပ်နိုင်ပြီးလူမျိုးစုပြည်ထောင်စုတွေပြည်လဲတဲ့အထိစောင့်နေလို့မရပါဘူးလို့ဆောင်းမရှင် CS ခပူးဆော်မီကရေးထားတာကိုကောက်နှုတ်တင်ပြလိုက်ပါတယ်။တစ်ဆက်တည်းမှာပဲတရုတ်နိုင်ငံထုတ် Global Times သတင်းစာမှာပါတဲ့ Malala has a lot to learn before hitting out at စုကြည်ဆိုတဲ့ဆောင်းမရှင်လူလူလူရဲ့ဆောင်းမကိုကောက်နှုတ်တင်ပြပါမယ်။မြန်မာနိုင်ငံမှာရိုဟင်ဂျာလူနည်းစုတွေပေါ်ပြမှုနဲ့ပတ်သက်ပြီးပါကစ္စတန်နယ်ဘွားနှုတ်ပညာချင်းရဲ့ဆုရှင်မာလာလာယူဆက်ဇိုင်ကဒေါန်ဆန်းစုကြည်ကိုဝေဖန်ပြောဆိုခဲ့ပါတယ်။မာလာလာအနေနဲ့သူ့လိုနှုတ်ပညာချင်းရဲ့ဆုရှင်တူကိုဝေဖန်တာမဟုတ်ခင်ရခိုင်ပြည်နယ်ကဂျမ်းဖက်မှုရဲ့အခြေခံအကြောင်းရင်းတွေနဲ့ယဉ်နှိအောင်လုပ်တင်ပါတယ်။မာလာလာအနေနဲ့ကသူ့နိုင်ငံကကိစ္စရအများပြားလို့ပဲမြန်မာနိုင်ငံကရိုဟင်ဂျာအကြက်တဲဟာအချိန်တို့အတွင်းမှာတကယ်တမ်းဖြေရှင်းလို့မရတဲ့ရှုပ်ထွေးတဲ့ကိစ္စတစ်ခုဖြစ်တယ်ဆိုတာသိဖို့လိုပါတယ်။အစွန်ရောက်ဝါရီတွေကိုမြန်မာနိုင်ငံကနှိမ်နင်းတာရဲ့အရေးပါမှုအပေါ်မာလာလာအနေနဲ့ဘာမှသိမထားပါဘူး။မြန်မာနိုင်ငံကအခြေအနေအပေါ်သူ့အနေနဲ့ပိုလေ့လာသင့်ပြီးဒေါန်ဆန်းစုကြည်ပေါ်သူ့ရဲ့ဝေဖန်ချက်ဟာတင့်လျော်မှုမရှိပါဘူး။မာလာလာအနေနဲ့သူများတွေကိုဆရာလို့ဖို့ငြိမ်းချမ်းရေးဆရာမကြီးတူအဖြစ်ပုံဖော်ရည်တည်မဲ့အစားအများကြီးတင်ယူစရာတွေရှိပါတယ်။ 2012ခုနှစ်ကသူအသက်သေဆုံးလူနီးအထိမွတ်စလင်အစွန်ရောက်ဝါရီတွေကတိုက်ခိုက်တာခံခဲ့ရပြီးအဲ့ဒီအစွန်ရောက်ဝါရီတွေကိုသူ့အနေနဲ့အရင်ဆုံးပြစ်မှတ်ထားတင်ပါတယ်လို့ဆောင်းမရှင်လျူလူးလူးကရေးထားတာကိုကောက်နှုတ်တင်ပြလိုက်ပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့နနေခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်ဒီကိမ့်နဲ့တင်ပြမယ် idiom အသုံးက
all over but the shouting
ဖြစ်ပါတယ်စာလုံးပေါင်းက a l l all ကအလုံး o v e r over ကကုန်တွန်သွားတာပြီးဆုံးသွားတာကြော်သွားတာ but but ကဒါပေမဲ့ the the s h o u t i n g shouting or hit တာဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ထိပဲကအားလုံးတော့ကြော်လွန်သွားပြီးအော်တာပဲကြံနေတော့တယ်ဆိုတာပါပဲဒီအသုံးကတော့အားကစားပွဲကနေဆင်းသက်လာတာပါအားကစားပြိုင်ပွဲမှာပွဲကမပြီးသေးပေမဲ့လို့လေဘယ်အသင်းကနိုင်မယ်ဆိုတာကိုအပြတ်တည်နေပြီးပြီးဒါပေမဲ့လို့ပရိသတ်ရဲ့ဩဘာသံကတော့ကျန်းနေသေးတယ်ဆိုတာကိုညှိနှွံ့တာဖြစ်ပါတယ် idiom အသေးပဲကတော့အဖြေဘယ်လိုထွက်မလဲဆိုတာကိုသိနှစ်ပြီးတဲ့သဘောကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The home team is very strong and has good teamwork.So it's all over but the shouting. They will win this match.
Ingan thing a ti a kaung bi. A tin na dui a chin nyin ja le a pe yu ga kaung ne li. Da chang di pwe ma thro ga nai ma ti ja da chu pi lo a phi thwet ni ba bi bya lu di be ya ba de. U ma go naw ta khaw na sin ji ja ya aw.
The home team is very strong and has good teamwork, so it's all over but the shouting. They will win this match.
အဖြေဘယ်လိုထွက်မယ်ဆိုတာကိုကြိုတင်ပြီးတော့အတိအကျပြောနိုင်ပြီဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
All over but the shouting.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
အခုတော့အမျိုးသမီးကဏ္ဍကိုနားဆင်ဖို့အချိန်ရောက်ပါပြီ။ဒီကနေ့မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ပုံမရရှိလာသလိုသတင်းလောကမှာအမျိုးသမီးတွေပါဝင်လာကြတာတွေ့နေရပါပြီ။မြန်မာအမျိုးသမီးတွေသတင်းနဲ့စာပေလောကမှာပါဝင်ခဲ့တာဟာကိုလိုနီခေတ်ကတည်းကတွေ့ခဲ့ရတာပါ။အထူးသဖြင့်အတုယူဇာတွေအနေနဲ့တဦးကတော့1996ခုနှစ်မှာအသက်83နှစ်အရွယ်မှာကွယ်လွန်သွားတဲ့နာမည်ကျော်စာရေးဆရာမကြီးဒေါက်ခင်မျိုးချစ်ပဲဖြစ်ပါတယ်။ကိုလိုနီခေတ်ကမြန်မာလွတ်လပ်ရေးလှုပ်ရှားမှုမှာပါဝင်ခဲ့သူဒေါက်ခင်မျိုးချစ်ရဲ့နိုင်ငံကိုအကျိုးပြုခဲ့တဲ့နောက်ခံအကြောင်းတည်ကောင်းစရာတွေကိုဒေါ်လှလှတန်းကတင်ပြမှာပါရှင် You can bend but never break me cause it only serves to make me more determined to achieve my final goal
ဒေါက်ခင်မျိုးချစ်ကတထောင်တောင်းလာပြီးအရေးတော်ပုံတုံးကစတင်ပြီးတော့ဗမာစာပေလောကမြန်မာနိုင်ငံရေးလောကကိုဝင်လာခဲ့တဲ့အမျိုးသမီးခေါင်းဆောင်တစ်ယောက်ဖြစ်ပါတယ်
။အဲ့ဒါကတော့မြန်မာအမျိုးသမီးစာရေးဆရာမများသမိုင်းမှာအထင်ကြီးဖြစ်တဲ့စာရေးဆရာမကြီးဒေါက်ခင်မျိုးချီရဲ့အကြောင်းကိုသတင်းစာဆရာကြီးကြည်မုံဦးတောင်ကသူမကွယ်လွန်မီက VOA ကိုပြောပြခဲ့တာပဲဖြစ်ပါတယ်။1300ပြည့်အရေးတော်ပုံမှာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုကဘယ်လိုရှိခဲ့ပါလဲ?ကြီးမုံဦးတောင်က
1300ပြည့်ရေတော်ပုံဆိုတာကတော့6ရေနံမြေမှာ BOC အလုပ်သမားတွေကနိုင်ငံခြားသားအရေးရှင်တွေကိုမချေနှက်တာကြောင့်ပြန်လည်သပိတ်မောက်တဲ့အဲ့ဒီသပိတ်မောက်ပွဲကြီးရဲ့ဟာဗမာပြည်ရဲ့1300ပြည့်နိုင်ငံရေးအရေးတော်ပုံကြီးစခဲ့ပါတယ်။အဲ့ဒီတုန်းကရေနံမြေအလုပ်သမားတွေရန်ကုန်ချီတက်လာပြီးတော့သူတို့ရဲ့အခွန်အရေးတွေတောင်းဆိုတဲ့အခါမှာပဲခုဘက်ကအလုပ်သမားတွေကလည်းပဲသူတို့အခွန်အရေးတွေတောင်းဆိုပါတယ်အဲ့ဒီအချိန်မှာအရေးတော်ပုံထဲမှာအမျိုးသမီးတွေတတတအားပါဝင်နေတယ်လို့ဆိုပြီးတော့1939ခုနှစ်ဇန်နဝါရီလ29ရက်နေ့မှာရွှေဘုံကုန်းတော်ပေါ်မှာအမျိုးသမီးတို့အစည်းအဝေးတစ်ခုကျင်းပပါတယ်အဲ့ဒီအစည်းအဝေးမှာအခမ်းအနားမှုဖြစ်ဆောင်ရွက်တဲ့ ပုဂ္ဂိုလ်ကတော့မခင်များဆိုတဲ့အမျိုးသမီးတူဖြစ်ပါတယ်။အဲ့ဒီအစည်းအဝေးကလက်ရှိ90သန်းအောက်ချုပ်ရေးဖြစ်တဲ့အခြေခံဥပဒေ1935ခုအခြေခံဥပဒေကိုအလိုမရှိဘူးလို့ကြက်ပြသားသားပယ်ချပါတယ်။ကိုမင်းကိုချင်းအစိုးရတည်ထောင်မယ်လို့ရဲရဲဝံ့ဝံ့တောင်းဆိုပါတယ်။အဲ့ဒီအစည်းအဝေးဟာမှာပဲမြန်မာပြည်လွတ်လပ်ရေးအမျိုးသမီးအဖွဲ့ကိုဖွဲ့စည်းပါတယ်။အဲ့ဒီတော့ဖွဲ့စည်းတော့မခင်များကဒုတိယဥက္ကဋ္ဌဖြစ်ဆောင်ရွက်ပါတယ်
။သူပြောပြခဲ့တဲ့မခင်များကဘယ်သူပါလဲ။တင်းစာဆရာကြီးချင်းမှုဦးတောင်ဆက်ရှင်းပြခဲ့တာက
မခင်များကအဲ့ဒီအသိကြီးထောင်တဲ့ချိန်ကစပြီးတော့ခင်မျိုးချင်းဆိုတဲ့ကလောင်နာမဲတဲ့ဆောင်းပါးတွေအများအပြားရေးပါတယ်။ဒီတော့ဂျာနယ်ကြီးပွားရေးမဂ္ဂဇင်းတုတ်တရေးဂျာနယ်စနေတကနီဂျာနယ်စတဲ့စာဆောင်နေမှာသူကဆောင်းမရေးတဲ့အခါမှာအညိုရဲ့အဖြူရဲ့အကွက်စိတ်ပင်ဒီအိမ်ကြီးလေးဝေးပြီးမြန်မာဆိုင်ဆိုင်ရိုက်ထားတဲ့ချောမောလှပတဲ့သူရဲ့ဓာတ်ပုံလေးနဲ့ပေါ်ပြတယ်အဲ့ဒီတုန်းကနဲ့ခင်မျိုးချစ်ရဲ့ဆောင်းမတွေကလူကြိုက်များခဲ့ပါတယ
်ဒါအပြင်မြန်မာဆိုရှယ်လစ်လမ်းစဉ်ခေတ်ကအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ The Working People's Daily မှာဒေါခင်မျိုးချင်းနဲ့အတူအက်ဒီတာအဖြစ်ထမ်းဆောင်ခဲ့သူဒေါခင်ဆွေလာကလည်းထိုစဉ်ကအမျိုးသမီးစာရေးဆရာမများရှာပါနေချိန်မှာဒေါခင်မျိုးချင်းနေနဲ့သူ့ကိုဖေးမလက်တွဲခေါ်ယူခဲ့တဲ့အကြောင်းပြန်ပြောင်းပြောပြချက်ကတော့
မရှိဒေါခင်မျိုးချင်းကို1959ခုနှစ်ကကျမခင်ပွန်းကွယ်လွန်ပြီးကစားအချိန်မှာတည်ကျွန်းခင်မင်ခဲ့ပါတယ်အဲ့ဒီအချိန်ကစပြီးဆရာကြီးဦးခင်မောင်လတ်နဲ့အမကြီးဒေါခင်မျိုးချစ်တို့ဟာကျမဘဝမှာမိကိုအားထားရာကျေးဇူးရှင်များဖြစ်ကြပါတယ်။ကျမမှာငငယ်ရွယ်ရွယ်နဲ့ခင်မွန်းကွယ်လွန်သွားလို့စိတ်ဒုက္ခရောက်စိတ်ဓာတ်တွေကျပြီးတောကတွေများပြီးအားကိုရမဲ့ဖြစ်နေတဲ့အချိန်မှာအမကြီးဒေါခင်မျိုးချစ်တို့ဇနီးမောင်နှံကဖေးမအားပေးဆောက်ရှောက်ကူညီခဲ့ကြပါတယ်။
ဆီယမကြီးဒေါခင်မျိုးချီရဲ့ကလောင်စွဲရင်နဲ့ပတ်သက်လို့ဒေါခင်ဆွေလာကဆက်ပြောပြတာကတော့
မာကြီးဒေါခင်မျိုးချီဟာသတင်းစာသမားကောင်းစာရေးဆရာကောင်းဖြစ်ယုံနေမကပါဘူးမျိုးသမီးတယောက်ဇနီးတယောက်မိခင်တယောက်ဖြစ်နေလေအထုစန္ဒမူနာယူတိုက်တဲ့မျိုးသမီးကြီးတယောက်ဖြစ်ပါလေဘယ်ကိစ္စဘယ်အကြောင်းအရာမဆိုကိုအရှိအရှိတိုင်းဓမ္မဒိဋ္ဌံကြကြနဲ့စင်ကျင်သုံးသက်တတ်ပါလေအဆိုးအကောင်များကိုအကျိုးနဲ့အကြောင်းနဲ့လူတစ်ဖက်သားနားခံတာအောင်ဘဝင်ကြအောင်အမြင်ရှင်းအောင်ပညာရှိပိသစွာတိုးတိုးနဲ့လူရင်းအတိုင်းကိုရဲရင်ဝဝဝေပန်တဆုံးမတွင်တင်တတ်ပါလေအမကြီးဒေါခင်မျိုးချစ်ဟာဝဟာရာကျွယ်ဝလွန်းတဲ့အပြင်စကားပြောလိမ်မာလှပါလေအမကြီးရဲ့ဝေပန်ချက်ခင်မြင့်ချက်များဟာမှန်ကန်တိကျချိမိလွန်းလို့အများကပြန်လဲခြေပစောတကတက်နိုင်ဖို့အတော်ခဲရင်နေကြတာကိုလည်းတွေ့ရှိခဲ့ရပါတယ
်ဒေါခင်မျိုးချီရေးသားခဲ့တဲ့စာပေတွေကဘာတွေပါလဲမြန်မာစာပေလိလာလိုက်စားသူသူတေသူဦးအောင်စောဦးကပြောပြခဲ့တာကတော့
ဆမိုင်းစာပေရေးသားနဲ့ပတ်သက်လို့ဆမိုင်းရေးခဲ့တဲ့စာအုပ်တွေဟာပြည်သူလူထုကိုအလုတ်ကျွေးပြတဲ့စာပေတွေလူထုတွေရဲ့ဘဝကိုဖွင့်ဆိုရှင်းပြတဲ့စာပေတွေကိုတွေ့တဲ့အတွက်ဒါပြည်သူချစ်တဲ့စာရေးဆရာတယောက်လို့ကျွန်တော်တို့အနေနဲ့လေးစားကူညီတဲ့ရှိတာဖြစ်ပါတယ်။သူတစ်ပြင်သူရေးခဲ့တဲ့စာအုပ်တွေနဲ့ပတ်သက်ရင်ဒီကျွန်တော်တို့ကိုလိုနီခေတ်တုန်းကဆိုကောလိပ်ကျောင်းသူများရဲ့ဘဝတွေနဲ့ပတ်သက်တဲ့ဟာမျိုးပေါ့လေ။ကောလိပ်ကျောင်းသူဆိုတာနောက်စစ်နှောင်ကျိုးဆိုတဲ့ဟာမျိုးတွေစစ်တရှိုးများဆိုတဲ့စာအုပ်တွေလူမုံတိုင်းဆိုတဲ့စာအုပ်တွေအစရှိတဲ့စာအုပ်တွေကိုရေးသားခဲ့တာဖြစ်ပါတယ
်။ရာဇဝတ်ဝင်တောက်ဖြစ်တဲ့အဖဦးတော်အမိဒေါ်တန်တင်မွေးချင်း၅ယောက်နဲ့အကြီးဆုံးစကိုင်းဇာတိသူဒေါခင်မျိုးချစ်ဟာသတင်းစာနယ်ဇင်းလောကမှာတက်တန်းကျင့်တဲ့အပြင်နိုင်ငံအကျိုးလဲထမ်းဆောင်ခဲ့သူဖြစ်ပါတယ်။1983ခုမတ်လမှာတော့လွတ်လပ်ရေးမော်ကွဝင်တတိယအဆင့်ကိုချီးမြှင့်ခြင်းခံခဲ့ရပါတယ်။ဆီယမကြီးဒေါခင်မျိုးချစ်ဟာ1955ခုမေလ10ရက်နေ့မှာမွေးဖွားခဲ့ပြီး1996ခုဇန်နဝါရီလ2ရက်နေ့မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။လူသမားနေကြရောက်တဲ့မေလတရက်နေ့မွေးနေ့ရှင်ဒေါခင်မျိုးချီရဲ့မွေးနေ့မှာကဗျာဆရာမောင်စွန်းရီကဂုံပြုတဲ့အနေနဲ့အမေချစ်မွေးနေ့ကဗျာဆိုပြီးရေးသားခဲ့ပါတယ်ဒီကဗျာကိုဦးအောင်စောကပြန်လည်ရွတ်ပြရမှာတော့
ຫນွေတစ်ပါပကော me te ma la a me che mu ne chu chicago kalong da ye ne mi do ku kai nga phwa yo the phwa di ne tain tain to aung chyo maung kho de pwe ma le go ya ri lo ma lu ta ye bian no a do ha kalo ga che ge ye nwe ge de a yi do ku jong le de mong dai san a jwa san a tha ma le yan ma kwa su tu pa lu man amara si ma than da ga ma ri su ma kwa nwe de lu pa su sia ya su lu da ga de ge bi li ye ge de ta mai
ကဗျာရဲ့အတူချုပ်နှစ်တန်ရကိုလေဥအောင်စောဦးကအခုလိုရှင်းပြခဲ့ပါလေ
အချင်းချင်းပြီးတော့ပေါ်ပြမယ်ဆိုရင်တော့မေတရက်မှာမွေးလာခဲ့တာဖြစ်တယ်အဲမွေးတရက်မေလတရက်ဆိုတာကလည်းကျွန်တော်တို့အလုသမားနေဖြစ်နေခဲ့တယ်ကဗျာအလုသမားနေဖြစ်ခဲ့တဲ့ဆိုတဲ့အခါကျတော့အပိနိတ်ခန်နေဘက်ကနေဖိနိတ်တဲ့လူဒန်းစားတွေကိုတော်လှန်တဲ့နေ့မှာမွေးလာခဲ့တဲ့အတွက်အဲဆက်မိုင်းတိုခင်မျိုးချစ်ဟာအဲ့ဒီလိုဖိနှိပ်တဲ့သူတွေကိုစန့်ကျင်တဲ့စိတ်ဓာတ်တွေများပါလာသလားသူ့ကိုမွေးတဲ့နေ့တဲ့ကိုတွေကကဘာမှတိတ်တိတ်တုံနဲ့နေလူနေမြတ်တွေဖြစ်ခဲ့တယ်ဆိုတဲ့ဟာကိုထောက်ပြသွားတာဖြစ်ပါတယ်နောက်တစ်ခုကဒီ1938ပေါ့လေကျွန်တော်တို့ဘူအောင်ကျော်ကြသွားတဲ့ခေတ်မှာလဲဒီဂေါ်ယာပလိတ်တွေကနေလက်ကင်တုံးနဲ့ရိုက်လို့လက်နဲ့မဲ့တဲ့ចောင်းသားတယောက်ကြသွားတဲ့အပွဲမှာဒေါက်ခင်မျိုးချစ်ကကျောင်းသူတယောက်အနေနဲ့တတိရှိတော်နဲ့ပါဝင်ခဲ့တယ်ဆိုတဲ့အကြောင်းကိုလည်းထောက်ပြထားတာဖြစ်ပါတယ်။နောက်တစ်ခုဒီစမ်းအကြွတန်းအထမှလည်းဆိုတာကတော့ကျွန်တော်တို့ဂျပန်ဒေါ်လာကြီးပြီးသွားပြီးတော့မှနေသူရင်ခစ်ပေါ်လေ။ဗိုလ်ချုပ်အောင်ဆန်းနဲ့တခင်တန်းထွန်းတို့ညှဉ်းညွတ်ခဲ့တဲ့အတွက်စမ်းနဲ့တန်းခစ်မှာတော့လည်းဒီမြေပေါ်နိုင်ငံရေးလှုပ်ရှားမှုတွေကတော့ခင်မျိုးချစ်တက်တက်ကြွကြွပါဝင်လှုပ်ရှားခဲ့တယ်ဆိုတဲ့အကြောင်းကိုဖော်ဆိုသွားတာပဲဖြစ်ပါတယ
်။ဆိုင်းဆီယာမကြီးဒေါက်ခင်မျိုးချစ်ဟာမြန်မာစာပေသားကအင်္ဂလိပ်စာရေးသားမှလည်းထူးချွန်လာတာဖြစ်ပါတယ်။နိုင်ငံတကာရဲ့အတိမှပြုမှုကိုခံယူခဲ့ရတဲ့သူ့ရဲ့အင်္ဂလိပ်စာရေးသားမှုနဲ့ပတ်သက်လို့နောက်တရင်ပါအမျိုးသမီးများကန္တာမှာဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်အခုဆက်လက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုကုကြော်ကြော်သိန်းကစူးစီးတင်ပြမှာပါရှင်
ကဘာတော်မှာလူပေါင်းတန်း900ကျော်ဟာတန်ရှင်းပြီးဘေးကင်းတဲ့တောက်တုံးရေမရကြဘူးလို့ The Water Project အဖွဲ့ကပြောပါတယ်။ကဘာပေါ်ကလူ6ယောက်မှာတစ်ယောက်ဟာဘေးကင်းတန်ရှင်းတဲ့တောက်ရေမရပါဘူး။ဒီအခြေအနေကိုကံကြွပြင်ရှင်းဖို့နှစ်စဉ်ကဘာရေသတင်းပတ်ဆိုတော့ကိုသတ်မှတ်ပြီးဆွီဒင်နိုင်ငံ Stockholm မြို့မှာ NGO တွေပရဟိတအဖွဲ့တွေအစိုးရတွေစုဝေးဆွေးနွေးကြပါတယ်။2019ခုနှစ်အတွက်စောင်းပုတ်ကတော့ရေနဲ့ဖြုံးတီးမှုချောချပါပြန်သုံးပါဆိုတာပါပဲဆွေးနွေးပွဲတက်ရောက်တဲ့ World Resources Institute က Todd Gardner က VOA ကို Skype ကနေတဆင့်အခုလိုပြောပါတယ
် something like I think it's only 4 or 5% of wastewater
ဆွန်ပြည့်ရေပမာဏရဲ့၄-၅%ခန့်လောက်ကိုဘလို့အသုံးတည့်မဲ့ကိစ္စမျိုးအတွက်မဆိုပြန်ပြီးတန့်စင်နေပါတယ်ဆွန်ပြည့်ရေ90%ခန့်လုံးကျော်ဟာတဘာဝရေတက်တက်ပါအဲ့ဒီထက်မှာတန့်စင်ဖယ်ထုတ်ပြရမယ့်ပစ္စည်းတွေပါနေပါတယ်။ဒါပေမဲ့လည်းအဲ့ဒီဆွန့်ပစ်ရေကိုတန့်စင်ပြီးပြန်အသုံးပြုနိုင်ဖို့လုပ်ရမယ့်နည်းပညာပိုရှိလာနေပါပြီ
။ရိုးရိုးလေးလိုယုံနဲ့ကြီးမားတဲ့အကျိုးရှိနိုင်ပြီးတချို့နေရာတွေမှာလက်တွေဖြစ်နေပြီးသားအခြေအနေတွေကတက်တည်ရှိတယ်လို့ဂါဒနာကပြောပါတယ်။
And there's a lot of places where they're treating the water to drinkable standards and if you think about that as an option
တောက်လို့ရတဲ့ရေဖြစ်အောင်ပြုပြင်တန့်စင်တဲ့နေရာတွေအများကြီးရှိနေပါပြီ။ဒါကိုနီလန်းတစ်ခုအနေနဲ့စဉ်းစားမယ်ဆိုရင်အချိန်တိုင်းမှာရေအစ်စ်ကိုသုံးဖို့ကျွန်တော်တို့ရဲ့စဉ်းစားချက်အများကြီးလျော့သွားနိုင်ပါတယ
်ဆွန့်ပြစ်ရေကိုတန်းစင်တာကလူတွေအတွက်အထောက်အကူဖြစ်ုံသာမကပါဘူးချောင်းတွေမြစ်တွေနဲ့သမုဒ္ဒရာတွေထဲအညစ်အကြေးတွေရောက်မသွားအောင်တားနိုင်တဲ့အတွက်သဘာဝပတ်ဝန်းကျင်အတွက်လည်းအကျိုးရှိတာပါ
80% of wastewater across the world is not
ကဘာတဝန်းကရေ 80% ခန့်လုံးဟာလုံးဝမပြုတ်ပြင်မတန့်စင်ရသေးပါဘူးဆိုလိုတာကအဲ့ဒီရေတွေဟာသမုတ်တရားတဲ့ပင်လယ်အော်တဲ့ရေစီးကြောင်းတွေတဲ့စီဝင်သွားတာပါပဲ
နောက်ပြဿနာတစ်ခုကတော့ကျွန်တော်တို့မှာရှိတဲ့ရေပမာဏထက်ပိုသုံးနေကြတာပါပဲတောင်ပိုင်းကယ်လီဖိုးနီးယားတက္ကသိုလ်ကပါမော့ခဆေရာဖီကင်းစ်ကလည်း Skype ကတဆင့် အခုလိုပြောပါတယ
် It's well known that the groundwater table level is dropping because of all the water that's been used for agriculture
ရေအားလုံးကိုစိုက်ပျိုးရေးအတွက်သုံးနေတာကြောင့်ရေပမာဏလျော့လာနေတယ်ဆိုတာသိထားပြီးသားကိစ္စပါဒါကြောင့်အခုလုပ်နေတဲ့လိုမျိုးရေရှည်ဆက်လုပ်သွားလို့မရပါဘူးတကယ်ကကျမတို့လုပ်နေပုံကိုပြောင်းပြစ်ရပါမယ
်အဓိပ္ပာယ်ကတော့သစ်တော်ထိမ့်သိမ့်နာနဲ့ပေါက်နေတဲ့ရေပိုက်တွေကိုပြင်ဆင်လာလို့နီးပညာသိမ့်မလို့တဲ့နီလန်းတွေနဲ့ပင်လေရေကနေစားငံတက်ထုတ်ပေးတဲ့ဆက်ယုံတွေနဲ့ခင်မီဆေးရေးပေးနီးပညာလိုအစ်စ်နှစ်နီးပညာသုံးနီလန်းတွေကိုပေါင်းစပ်ဖို့ဖြစ်တယ်လို့ဂါဒနာကပြောပါတယ
် Your water is a human right and so we want to make sure that everyone has access
ရေဟာလူ့အခွင့်အရေးတစ်ခုပါတန်ရှင်းတဲ့ရေကိုလူတိုင်းအလုံးအလောက်ရစေချင်ပါတယ်လက်ရှိမှာကဒါဟာလူ့အခွင့်အရေးဖြစ်ပြီးလူတိုင်းတန်းတူခံစားတတ်တဲ့ဆိုတဲ့စဉ်းစားချက်မျိုးရှိမနေပါဘူ
းဒါပေမဲ့လေရေတို့မှာတော့ရေရှားပါတာလူတိုင်းအတွက်ရေလုံလောက်မရတာကကျွန်တော်တို့လက်တွေ့ဘဝရဲ့တစ်စိတ်တစ်ပိုင်းဖြစ်လာမယ်လို့ဂါဒနာကပြောပါတယ်ခင်ဗျာကိုယ့်ရဲ့ဇနီးခင်မွန်းဖြစ်သူညအိတ်တဲ့အခါဟောက်တက်ပါသလား smart ခေါင်းအုံးကကူညီပါလိမ့်မယ်နွားနို့ကုန်နေပြီဆိုတာရေခဲတစ်တာကတွေ့တာ ਨੇ ကိုဝယ်နေကြစားကုန်ပစ္စည်းပို့တဲ့ဆိုင်ကိုနွားနို့လာပို့ဖို့မှားလိုက်ပါလိမ့်မယ်ကိုယ့်မျက်လုံးပတ်ဝန်းကျင်မှာအရေးအကြောင်းတွေပေါ်လာလို့စိတ်ညစ်နေပါသလား smart ကြည်မှန်ကအဲ့ဒါကိုခွဲခြမ်းစိတ်ဖြာသုံးသပ်ပြီးရလာတဲ့အခြေအနေကိုကိုယ့်ရဲ့ smart phone ကိုပို့ပေးပါမယ်။ကဲတင့်တော်တဲ့မျက်နှာလိမ့်စေးကိုသာမှာယူလိုက်ပါ။ပစ္စည်းပစ္စယများရဲ့ internet of things ကဘာကနေကြိုးဆိုပါရယ်။အတူကောက်အားဖြင့်တော့ IoT ပေါ့ခင်ဗျာ။ဒါနဲ့ပတ်သက်ပြီးနည်းပညာသတင်းဌာနတစ်ခုဖြစ်တဲ့ Mobile Geeks က Nicole Scott ကအခုလိုပြောပါရယ်။
IoT finds its feet it's going to go into a lot of different niche applications
IoT ခိုင်မာလာပြီဆိုတာနဲ့လွယ်လွန်းတခုအသုံးပြုဖို့အမျိုးမျိုးရှိလာမှာပါအမိုက်ဘုံးကနေရေခဲတတာအထိသဘွတ်တန်တွေအထိရောက်သွားမှာဖြစ်ပြီးအဲ့ဒီထက်ပိုပိုကျယ်သွားပါလိမ့်မယ်ကိုကတကယ်လူပြင်းမှုလို့ပဲဖြစ်ဖြစ်နှီးပညာကိုတိတ်တိလို့ပဲဖြစ်ဖြစ်ကိုဘဝရဲ့ကိစ္စတိုင်းကိုအလိုလျောက်လှုပ်ချင်လာမှာပ
ါဒီနေ့ကုန်ရောက်ရင် internet နဲ့ချိတ်ဆက်ထားတဲ့ပစ္စည်းပစ္စယပေါင်း 8.4 billion အထိရှိလာတော့မယ်လို့သတင်းနည်းပညာသုတေသနကုမ္ပဏီ Gartner ကပြောပါတယ်။ Andrew Wild ကတော့နည်းပညာဆိုင်ရာ website CNET Technology ကပါ
။ People are trying to connect everything they can sometimes just so they can say we have
လူတွေကချိတ်ဆက်နေတဲ့အားလုံးကိုချိတ်ဆက်ဖို့ကြိုးစားနေကြပါတယ်။တစ်ခါတစ်ခါကျတော့ဒါကဘာပစ္စည်းပဲဖြစ်ဖြစ်ချိတ်ဆက်လိုက်တာပဲလို့ပြောနိုင်ဖို့တက်တက်လှုပ်ကြတာပါ
။ကိုကလိုအပ်လို့ခေါ်လိုက်တာနဲ့ရောက်လာပြီးလူကျင်တာလှုပ်ပေးမဲ့ Aladdin ရဲ့မီးအိမ်ဆောက်ဘလူးလိုမျိုးနည်းပညာနဲ့ဖန်တီးထားတဲ့ Apple ရဲ့ Siri, Google ရဲ့ OK Google, Amazon ရဲ့ Alexa စတာတွေဟာအရှင်သခင်ဖြစ်တဲ့ကျွန်တော်တို့ခိုင်းတာလုပ်ပေးဖို့အမြဲတမ်းအစဉ်သင့်ရှိနေကြပါတယ်။ဒါနဲ့ပတ်သက်လို့တော့ CNET Technology ကပဲ Sarah Tipkin ပြောပြတာက
It's just all about trying to predict what you want and what you like and they
ကိုဘာလို့ကျင်းနေဘာကြိုက်တယ်ဆိုတာမပြောရသေးခင်မှာကိုပဲကိုလိုချင်တာကြိုက်တာကိုခံမှန်းပြီးကိစ္စတွေကိုတက်တာလွယ်ကူအောင်လုပ်ပေးတာပါပဲ
အခုလောလောဆယ်မှာရှိနေတဲ့တခုတည်းသောမေကွန်းကတော့အဲ့ဒီပစ္စည်းတွေကိုတခုနဲ့တခုဘယ်လိုချိတ်ဆက်ပြီးအတူတူအလုပ်လုပ်နိုင်အောင်ဘယ်လိုလုပ်ကြမလဲဆိုတာပါပဲလို့ Andrew Wild ကပြောပါတယ်
It is a slow burner but largely because there are so many different devices from so many different companies.
ဒါကဥစားပေးကိစ္စတော့မဟုတ်သေးပါဘူး။အဓိကအကြောင်းကတော့ကုမ္ပဏီအမျိုးမျိုးကထုတ်တဲ့ပစ္စည်းတွေအမျိုးမျိုးရှိနေပြီးအဲ့ဒါတွေအားလုံးကိုခင်မီနီးပညာအိမ်ထဲမှာဘယ်လိုချိတ်ဆက်ရမလဲဆိုတာတကယ်တမ်းနားမလည်တဲ့လူအများကြီးရှိနေပါသေးတယ်
။ဒါအပြင်အားလုံးဟာအင်တာနက်နဲ့ဆက်နွယ်နေတာမို့လုံခြုံရေးနဲ့ပို့ကိုရေးအချက်လက်တွေမပေါက်ကြားရေးတွေအပေါ်စိုးရိမ်တာမျိုးကအမြဲရှိနေတာပါ။လောလောဆယ်မှာတော့ဒါနဲ့ပတ်သက်ပြီးအတိအကျမသိနိုင်သေးဘူးလို့ Android နည်းပညာကျွမ်းကျင်သူတူဦးဖြစ်တဲ့ Nirav Gondia ကပြောပါတယ်
။ At the moment is it all secure? Who knows because we've not seen widespread examples.
လက်ရှိအချိန်မှာဒါကဘေးကင်းလုံခြုံပါရဲ့လား။ကြေကြေပြန့်ပြန့်ဖြစ်ထားတာတွေမတွေ့ရသေးတော့ဘယ်သူသိမလဲဗျာ
။ဘယ်လိုနည်းပညာပစ္စည်းပစ္စယမျိုးပဲရှိပါစေ။သုံးပါ။အဲ့ဒီအပေါ်ကျေနပ်ပါ။ကိုယ့်ရဲ့ပုံကိုယ်ရေးအချက်လက်တွေကိုတော့ဘေးမသိပါနဲ့။ဘာကြောင့်လဲဆိုရင်ဘယ်သူနားထောင်နေမယ်ဆိုတာခမရမသိနိုင်တဲ့အတွက်ကြောင့်ပါပဲလို့ကျွမ်းကျင်သူတွေကအကြံပေးကြပါတယ်ခင်ဗျာ
သိပ္ပံတဲ့ဤပညာကဏ္ဍကိုကိုကျော်ကျော်သိန်းကတင်ပြခဲ့တာပါရှင်စနေနေ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကထုတ်လွှင့်နေပါတယ်
မရိဂန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံကဘက်ထိန်တက်ဒုံးကြီးပြစ်လွတ်ဆန်တက်မှုနောက်တစ်ချိန်ထပ်လုပ်လိုက်ပြန်ပါတယ်။ဒီတစ်ချိန်ပြစ်လွတ်မှုဟာဂျပန်နိုင်ငံမြောက်ပိုင်းဟော့ကိုင်ဒိုကျွန်းပေါ်ကိုကျော်ဖြတ်ပြီးမိုင်1900လောက်ဝေးတဲ့ပင်လယ်ပြင်ထဲကိုကျသွားပါတယ်။ကင်ဂျုံအွန်အစိုးရရဲ့အုပ်ချုပ်ရေးအောက်မှာမြောက်ကိုရီးယားကဒါဇင်နဲ့ချီတဲ့ပဲ့ထိန်တက်ဒုံးကျည်စမ်းသပ်မှုတွေလုပ်ခဲ့ပေမဲ့ဂျပန်မြေပိုင်နက်ကိုကြော်ပြီးပြစ်ဒဏ်ရှာပါတယ်။တကယ်တော့2011ခုနှစ်ကင်ဂျုံအွန်အာဏာရလာချိန်ကစလို့ဒုံးကျည်ပေါင်း80လောက်ပြစ်လွတ်စမ်းသပ်ခဲ့ပူးပေမဲ့ဂျပန်ကျွန်းပေါ်ကြော်ဖြတ်ပြစ်လွတ်တာမျိုးတော့မလုပ်ခဲ့ပါဘူး။အခုလိုတမင်ရန်စတဲ့လုပ်ရဟာအမေရိကန်နဲ့တောင်ကိုရီးယားစစ်တပ်ကကိုရီးယားကျွန်းဆွယ်မှာပူးရဲစီရေးလေ့ကျင့်နေတာကိုလက်တုံ့ပြန်တာဖြစ်ပါတယ်။အခုလိုဂျပန်ဘက်ကိုချိန်ရွယ်ပြီးပဲ့ထိန်တက်ဒုံးကျည်စမ်းသပ်မှုအပေါ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကအပြင်းထန်တုံ့ပြန်ထားပါတယ်။ဒီချင်းချောက်မှုတွေနဲ့ပတ်သက်လို့အမေရိကန်ကကိုကိုကိုရောမိမိတို့မဟာမိတ်နိုင်ငံတွေအတွက်ပါကာကွယ်သွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တက်စ်ကပြောပါတယ်။ပူးရဲမဟာမိတ်တပ်တွေစီမှာတိကျစွာစွန့်ဆောင်နိုင်တဲ့စီရေးကိုပိုင်ဆိုင်ထားသလိုခံစစ်ထိုးစစ်စတာတွေကိုလည်းလေ့ကျင့်ထားပြီးကြံ့ခိုင်မှုအပြည့်အဝရှိနေတဲ့အချက်ကိုလည်းမှတ်သားထားစေလိုကြောင်းဝန်ကြီးမက်တစ်ကသတိပေးခဲ့ပါတယ်။ဆက်ပြီးရန်လို့နေမယ်ဆိုရင်မြောက်ကိုရီးယားရဲ့စီရေးထက်အစမတန်တာတဲ့စီရေးမျိုးကျွန်ုပ်တို့ပိုင်ဆိုင်ထားသလိုမြောက်ကိုရီးယားကသာစစ်ပွဲတွေပြိပခါတွေဖန်တီးလာမယ်ဆိုရင်လည်းရှုံးနိမ့်ရလိမ့်မယ်လို့သူကပြောပါတယ်။မြောက်ကိုရီးယားရဲ့နောက်ဆုံးရန်စပြောဆိုမှုနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကလည်းပြင်းပြင်းထန်ထန်ပြစ်တင်ခဲ့ပါတယ်။မြောက်ကိုရီးယားကကဘာကြီးကိုပေးကျင်တဲ့သတင်းစကားကိုကြဲကြဲလောင်လောင်ရှင်းရှင်းလင်းလင်းအသိပေးခဲ့ပါပြီ။မြောက်ကိုရီးယားဟာအိမ်နီးချင်းတွေနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးကိုအထင်မြင်သေးဂရုမစိုက်သလိုနိုင်ငံတကာကလက်ခံနိုင်လောက်တဲ့အနိုင်ဆုံးအပြုအမူမျိုးတောင်းမှမရှိတဲ့အကြောင်းချိန်ချောက်မှုတွေမတိမငြိမ်ဖြစ်စေတဲ့လုပ်ရက်တွေဟာမြောက်ကိုရီးယားကိုကဘာအလဲမှာအထီးကျန်စေမှာသာဖြစ်တယ်လို့သမ္မတထရမ့်ကပြောသွားခဲ့ပါတယ်ရှင်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုးရရဲ့သဘောဒီကမှာရှင်အခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးကြလိုပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
မက္ကဆီကိုနိုင်ငံတောင်ပိုင်းမှာကြာသပတေးနေ့ညကငလျင်ကြီးလှုပ်ခတ်တာကြောင့်သေဆုံးသူ58ယောက်ထိရှိသွားပြီလို့ဝါဟာကပြည်နယ်အုပ်ချုပ်ရေးမှူးကတောက်ကြနေမှာပြောပါတယ်။သေဆုံးသူတွေက18ယောက်ဟာမက္ကဆီကိုအရှိတောင်ပိုင်းဆွန်းနားမှာရှိတဲ့ဟူချီတန်မြို့မှာသေဆုံးသူတွေဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးအာလီယန်ဒရိုမူရတ်ကသတင်းထုတ်တွေကိုပြောပါတယ်။မြို့ဟာအတော်ထိခိုက်သွားပြီးလမ်းတွေပေါ်မှာအပျက်စီးတွေနဲ့ပြည့်နေပါတယ်။ဟူချီတန်မြို့တော်ခန်းမှာအဆောက်အဦရဲ့စိတ်ပိုင်းများစုဟာအပျက်စီးပုံတွေဖြစ်သွားပါတယ်။နောက်ထပ်သတင်းအချက်အလက်တွေဝင်လာတာနဲ့အမျှသေဆုံးသူအရေအတွက်ဆက်ပြီးတိုးနိုင်ခြင်းရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်တောင်ပိုင်းဖလော်ရီဒါပြည်နယ်ဘက်ကိုအင်အားပြင်းဟာရီကိန်းအာမာမုန်တိုင်းဥတီသွားနေတာနဲ့အတူသမ္မတဒေါ်နယ်ထရမ့်နဲ့အစိုးရဖွဲ့ဝင်ကြီးတွေဟာဒီကနေ့စနေနေ့မှာမုန်တိုင်းအရေးပေါ်အစည်းအဝေးကျင်းပဖို့အစီအစဉ်ထားပါတယ်။ကာရီဘီယံကျွန်းဒေသကိုဝင်တိုက်ခဲ့တဲ့အာမာမုန်တိုင်းကြီးကြောင့်အကြီးအကျယ်ပျက်စီးဆုံးရှုံးပြီးလူ21ယောက်ထဲမှာနေသေဆုံးထားပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကဂျမ်းဖက်လူရဲတွေကိုမြန်မာအစိုးရကနှိမ့်နေတဲ့ပေါ်အမေရိကန်ပြည်တော်စုကထောက်ခံပြီးမယ်လေလိုအပ်နေသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးရမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီးနီကီဟေလီကတောက်ကြားနေမှာပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရင်ဆိုင်နေရတဲ့ရိုဟင်ဂျာဒုက္ခသည်တပ်တနာကိုအရေးပေါ်ဖြေရှင်းဖို့ကုလသမဂ္ဂကတောက်ကြားနေမှာတောင်းဆိုလိုက်ပါတယ်။ရိုဟင်ဂျာတွေအလုံးရင်းနဲ့လှည့်ဝင်လာတဲ့အတွက်အရင်ရှိနေတဲ့ဒုက္ခသည်စခန်းတွေမှာလက်ခံနိုင်တဲ့ပမာဏထက်နှစ်ဆကျော်တိုးပြီးလက်ခံထားရတာကြောင့်အခြေအနေမနိုင်မနှင်းဖြစ်နေတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းမှာကိုပဲဘင်္ဂလားဒေ့ရှ်ဘက်ရောက်သွားတဲ့ရိုဟင်ဂျာ 28,000 နီးပါးရှိပြီလို့ကုလသမဂ္ဂကပြောပါတယ်ခင်ဗျာ
။ကျေးဇူးပါရှင်။ကိုကျော်ကျော်သိန်းကသတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Kate Holmes ဖြစ်ပါတယ်ရှင်။စနေနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ရဲ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေခင်း6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။အားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.